Minkälainen jatsama to taas
America in Burmese.
Minglan ya jama shin BOE Myanmar bai season ye 2018 khu ne October 23 ye ingane nya bai 9:30 night di season rue ko American Pitong su myo Washington DC ga ne line to meter 25 30 ne 50 de ne line la meter 190 ro ga ne dai thol le ni ba bi Chama nang law ba dikine nya bai season rue ko ta won yu tin set pi taw ma ba
Chama thank you type ba shin di nya bai tadin ni ko ro ko yan nai ne atu chin nya ba me Sorry တဲ့ရင်တော့ဂျမဲကာရှိုဂီကိုတပ်ဖြတ်ဖို့ကြိုတင်ကြံရွယ်ခဲ့ကြတာလို့တူရကီသမ္မတကပြောဆိုလိုက်ပါတယ်မြန်မာစစ်တပ်တာဝန်ရှိသူ၅ဦးကိုဩစတြေးလျကပြစ်ဒဏ်ခတ်ပိတ်ဆို့အရေးယူပါတယ်ဒီလိုထိတ်တန့်ရောက်တဲ့ရင်နေနားဆင်ကြရပါမယ်ရှင
်ကောင်းပါပါရှင်ရှီခိုင်ပြည်နယ်အတွင်းကလူခွင့်ရချုပ်ဖောက်မှုတွေမှာအဓိကတာဝန်ရှိတဲ့ဆိုပြီးမြန်မာစစ်တပ်အရာရှိ၅ယောက်ကိုဩစတြေးလျအစိုးရကဗန်နာရင်းနဲ့ခီးတော်လာခွင့်ဆိုင်ရာတန်းခတ်လိုက်တဲ့တဲ့ရင်မှာကြားဖို့ရှိတာကတော့
တခါကြချင်းစစ်တပ်တဲ့ပိုင်းကိုကိုပြောဆိုရင်
မြန်မာနိုင်ငံရဲ့လေလာအခက်ခတ်သူဦးမင်းခင်ပြောတော်တော့ပါအပြည့်စုံကတော့မကြခင်ကြမှာပါဒါအပြင်မြန်မာကိုပေးထားတဲ့ကုန်သွယ်ဆိုင်ရာထူအခွင့်အရေးတွေကို EU ကမယုတ်သိမ်းဖို့မြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားတက်မကများအဖွဲ့ချုပ်ကတောင်းဆိုလိုက်တဲ့တဲ့ရင်မြဝကျုံးမော်ကိုဖျက်ဆီးထားတဲ့မုံတိုင်းကြောင့်အပြည့်စီဆုံးရှုံးမှုတွေဖြစ်ခဲ့ရတဲ့တဲ့ရင်အပြင်ထိုင်းဘက်ငွေ3,000ဖို့မှုရဲ့စီဝါတွေကိုထိုင်းမြန်မာနယ်စပ်မှာဖမ်းမိတဲ့တဲ့ရင်တွေကိုကြားမှာပါဒုတိယပိုင်းနောက်မှာတော့အမေရိကန်နိုင်ငံရင်းနဲ့တိုက်လေလံဆွေးနွေးကန်ကိုကြားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်တဲ့ရင်တွေကိုမှတင်ပြထိုင်တဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင
်အမေရိကန်ချေဆိုင် sorry သတင်းထောက်ဂျမဲကာရှိုဂီကိုတပ်ဖြတ်မှုကကြိုတင်ကြံစီမှုဖြစ်ပြီးဒီကိစ္စအတွက်ညွှန်ကြားစေခိုင်းသူအပါအဝင်တာဝန်ရှိသူအလုံးကိုအပြစ်ပေးအရေးယူရမှာဖြစ်တယ်လို့တူရကီသမ္မတ recep ထေရဲ့ arwan ကဒီကနေ့ပြောဆိုလိုက်ပါတယ်တူရကီနိုင်ငံအစ္စတန်ဘူးမြို့က sorry ကောင်စစ်ဝင်ရုံးကိုကာရှိုဂီမတော်ခင်တရက်ကဆလို့ဘာတွေဖြစ်ခဲ့တယ်လဲဆိုတဲ့အသေးစိတ်ကိုသမ္မတအာရဝန်ကဒီကနေ့လွှတ်တော်မှာပြောဆိုတာဖြစ်ပါတယ်။ကောင်စစ်ဝင်ရုံးမှာကာရှိုဂီကိုတွေ့ဖို့အတွက်အစ္စတန်ဘူးမြို့ကိုလေယာဉ်နဲ့အဖွဲ့တွေရောက်ရှိလာတဲ့အကြောင်းနောက်ကောင်စစ်ဝင်ရုံးကထောက်လန်းဆောင်ကြည့်စနစ်ထဲကအချက်လက်တွေသိမ်းဆည်းတဲ့ hard drive ကိုလည်းဖယ်ရှားပစ်ခဲ့တဲ့အကြောင်းတူရကီသမ္မတကပြောပါတယ်။ကာရှိုဂီနဲ့လက်ထက်မဲ့သူ HTC Singis ကကောင်စစ်ဝင်ရုံးအပြင်မှာနိုင်နဲ့ချီစောင့်ဆိုင်းနေခဲ့ပြီးနောက်မှာတူရကီအာဏာပိုင်တွေကိုဆက်သွယ်ပြီးကာရှိုဂီကိုဖမ်းဆီးထားပြီးအန်ဒီရှိနေပြီလို့ပြောဆိုခဲ့တဲ့အကြောင်းလဲတူရကီသမ္မတကလွှတ်တော်မှာပြောပါတယ်။ကောင်စစ်ဝင်ရုံးမှာကတန်တမာရေးအရာကင်းလွတ်ခွင့်ရှိနေတာကြောင့်စုံစမ်းစစ်ဆေးမှုတွေနှောက်နှေးခဲ့ရတယ်လို့လဲသမ္မတကပြောပါတယ်။ဒါပေမဲ့လဲကာရှိုဂီကကောင်စစ်ဝင်ရုံးကနေထွက်မသွားဘူးဆိုတာကိုတော့ရဲတပ်ဖွဲ့ဘက်ကအသေးချာသိရှိထားတဲ့အကြောင်းကာရှိုဂီကောင်စစ်ဝင်ရုံးကနေထွက်သွားပြီလို့ဆော်ဒီအာရေဗျဘက်ကပထမဆုံးပြောဆိုခဲ့တာပါ။တူရကီရဲတပ်ဖွဲ့ကိုရောထောက်လန်းရေးဌာနတွေကိုပါစုံစမ်းစစ်ဆေးမှုကိုအပြည့်အဝဆောင်ရွက်ဖို့ဘယ်သူ့ကိုမှမှားယွင်းမဆွတ်ဆဲမိစေဖို့နဲ့နိုင်ငံတကာအတိုင်းအဝိုင်းမှာတာဝန်ခံရမှုကိုအပြည့်အဝဆောင်ရွက်ဖို့ညွှန်ကြားခဲ့တဲ့အကြောင်းလဲတူရကီသမ္မတကပြောပါတယ်။ Saudi Arabia ဘက်ကလူသတ်မှုကိုဝန်ခံလိုက်တာကတော့အရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်ကြောင်းဒါပေမဲ့တာဝန်ရှိသူဘယ်သူပဲဖြစ်ပါစေနိုင်ငံခေါင်းဆောင်တွေကအရေးယူဖို့မျှော်လင့်တဲ့အကြောင်းလဲသမ္မတအာဒူဝန်ကပြောဆိုသွားပါတယ်။ဒီကနေ့မှာပဲအသက်ခံရတဲ့ sorry သတင်းတော်ဂျမဲကတ်ရှိုဂီနဲ့မိသားစုဝင်တွေနဲ့ sorry ဘီယင်ဆယ်မန်အင်ရှိဆန်မင်းသားမိုဟာမက်ဘင်ဆယ်မန်တို့တွေ့ဆုံခဲ့ကြတယ်လို့လည်းနိုင်ငံပိုင်မီဒီယာကသတင်းထုတ်ပါတယ်ကတ်ရှိုဂီရဲ့သားဖြစ်သူဆာလာနောက်ညီအကိုတော်ဆက်သူဆာဟဲလ်တို့ကို sorry နန်းတော်မှာတွေ့ဆုံခဲ့တာလို့လည်း sorry နိုင်ငံပိုင်သတင်းကဖော်ပြခဲ့ပါတယ်ရှင
်တူရကီနိုင်ငံ sorry ကောင်စစ်ဝင်ရုံးမှာ sorry အရိပြအစိုးရကိုဝေဖန်သူသတင်းတော်ဂျမောကတ်ရှိုဂီထိတ်လန့်တုံလုံးဖွဲ့တပ်ဖြတ်ခံပြီးတဲ့နောက်တဲ့တော့သုံးပါတီတီအကြဒီကနေ့အင်္ဂါနေ့မှာတော့ Saudi Arabia ယင်းနီးမြုပ်နှံမှုညီလာခံကိုစီစဉ်ထားတဲ့အတိုင်းစတင်လိုက်ပါပြီ။ Khashoggi တည်ဆောင်းအမှုနဲ့ Saudi Arabia ဘက်ကဘာတွေဖြစ်ခဲ့သလဲဆိုတာကိုအမျိုးမျိုးပြောင်းပြီးရှင်းလင်းနေတာတွေကိုတုံ့ပြန်တဲ့အနေနဲ့ထင်ရှားတဲ့စီးပွားရေးခေါင်းဆောင်တွေအစိုးရတာဝန်ရှိသူတွေအများအပြားကတော့ Saudi Arabia နိုင်ငံ Riyadh မြို့တော်မှာကျင်းပတဲ့အနာဂတ်ယင်းနီးမြုပ်နှံမှုညီလာခံကိုမတက်ခဲ့ကြပါဘူး။ American မန္တလေးဝန်ကြီး Steven Mnuchin နိုင်ငံငွေကြေးရမငွေဖွဲ့ IMF အကြီးအကဲ Christine Lagarde နောက် JP Morgan Chase တို့လိုလုပ်ငန်းကြီးတွေကအကြီးအကဲတွေလည်းညီလာခံကိုမတက်ကြပါဘူး။ယင်းနံထုတ်လုပ်တဲ့ Saudi Arabia နိုင်ငံရဲ့စီးပွားရေးပြည်ပြောင်းလဲမှုကိုအထောက်အကူဖြစ်စေရေးနိုင်ငံသားယင်းနှိမ့်နှံမှုတွေကိုဆွဲဆောင်နိုင်ဖို့အင်ရှိဇန်မင်းသား Mohammed bin Salman ကဒီညီလာခံတွေကိုကျင်းစီစဉ်တာပါ။ဒါပေမဲ့ဒီနှစ်ညီလာခံကတော့နိုင်ငံကရဲ့တုံ့ပြန်မှုတွေကြောင့်အောင်မြင်စီကားခဲ့တဲ့အရင်နှစ်ညီလာခံနဲ့ရှင်ရင်သိပ်ကိုကွဲလွဲခဲ့ပါတယ်။ထင်ရှားတဲ့ Saudi စီးပွားရေးလုပ်ငန်းရှင်မျိုးသမီး Lubna Olayan ကတော့ ခါရှိုဂီတပ်ဖြတ်ခံမှုကသူတို့ရဲ့ယဉ်ကျေးမှုနဲ့ဖီလာဆန့်ကျင်ဖြစ်နေတယ်လို့ဒီကနေ့ညီလာခံအဖွဲ့မှပြောဆိုပြီးတော့နိုင်ငံကိုကာကွယ်သွားခဲ့ပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုကိုဥတီလာနေတဲ့ရွှေပြောင်းအခြေချသူတွေဟာနိုင်ငံကိုကျူးလွန်တိုက်ခိုက်တာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ရွှေပြောင်းအခြေချဖို့ကြိုးစားသူတွေထဲမှာအလွန်စိုးဝါးတဲ့သူတချို့ပါတယ်လို့ Texas ပြည်နယ် Houston မြို့မှာလှုပ်တဲ့လူမှုစုဝေးပွဲအတွင်းသမ္မတထရန့်ကထပ်ခါတလဲလဲပြောဆိုသွားတာပါ။သမ္မတထရန့်ကသူ့အနေနဲ့ Texas ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott နဲ့ဒီလူတွေအကြောင်းကိုပြောခဲ့ပြီး Texas ပြည်နယ်အနေနဲ့အဲ့ဒီလူတွေတိုင်းပြည်ထဲဝင်လို့မရအောင်ကာကွယ်တဲ့အနေနဲ့နောက်ထပ်တိုင်းတစ်မျိုးကိုတိစောက်သွားမှာဖြစ်တယ်လို့လည်းပြောပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။ဒီမတိုင်ခင်အစောပိုင်းတုန်းကတော့အမေရိကန်ပြည်ထောင်စုအနေနဲ့အမေရိကတိုက်အလဲပိုင်းနိုင်ငံ၃နိုင်ငံအနေနဲ့ရွှေပြောင်းခြေချသူတွေကိုသူတို့နိုင်ငံတွေကနေထွက်ပြီးအမေရိကန်နိုင်ငံတဲကိုတရားမဝင်ဝင်ရောက်မလာနိုင်အောင်မလုပ်နိုင်တဲ့အတွက်အဲ့ဒီနိုင်ငံတွေကိုပေးနေတဲ့နိုင်ငံခြားအကူအညီတွေကိုတိတိတသား short charter တွေဖြတ်တောက်တာတွေကိုစပြီးတော့လှုပ်ဆောင်မယ်လို့ပြောကြားလိုက်ပါတယ်။အမေရိကနိုင်ငံတွေကရွှေပြောက်အခြေချသူထောင်ပေါင်းများစွာဟာနိုင်ငံတွင်းမှာသီးမခံနိုင်လောက်တဲ့အကြမ်းဖက်မှုတွေနဲ့ဆင်းရဲမွဲတေမှုတွေကနေလွတ်မြောက်နိုင်ဖို့အခုလိုထွက်လာကြတာဖြစ်တယ်လို့လည်းပြောဆိုကြပါတယ်ရှင်။
ပြားဆင်းလေးရှိတဲ့ Hurricane Mona ဝလာကဒီကနေ့အင်္ဂါနေ့နေကင်းပိုင်းလောက်မှာမက္ကဆီကိုနိုင်ငံရဲ့ Pacific Canyon ကိုဝင်ရောက်လာမယ်လို့ American မိုးစလပညာရှင်တွေကပြောလိုက်ပါတယ်။ Hurricane Mona ဝလာကလေတိုက်နှုန်းတနအီကို260 km နှုန်းရှိနေတယ်လို့ American Hurricane Mona စောင့်ကြည့်စင်တာကပြောပါတယ်။ဝလာ Hurricane Mona ဝင်ရောက်လာနေချိန်မှာပဲမနစ်တလနေ့ညမှာတော့ဈေးဆိုင်ပိုင်းရှင်တွေကဆိုင်းရဲတကားတွေပင်းပေါက်တွေကိုတစ်သားတွေနဲ့ကာယံနေကြသလိုအများပြားကတော့ရေဝဲပြီးတော့ထိုးလောင်နေကြပါတယ်။မုန်တိုင်းဝင်မဲ့ဒေသကနေရှောင်ကြသူတွေလည်းတကပံမြို့ကခီးတဲ့တင်ကားတွေနဲ့ထွက်ခွာနေကြပါတယ်ဟာရီကိန်းမုန်တိုင်းကဒေသတွင်းကခန်းကျစ်တွေအနည်းကိုဝင်ရောက်တိုက်ခတ်မယ်လို့မျှော်လင့်ထားကြပါတယ်မုန်တိုင်းကြောင့်စင်နာလိုဝါနာရာရဲ့ဂျယ်လစ်ကွန်ပြည်နယ်တွေမှာမိုးရေချိန်15စင်တီမီတာကနေ45စင်တီမီတာထိရောက်ရှိနိုင်ပြီးတော့တောင်ပေါ်ဒေသတွေမှာတော့မြေပြိုရာတွေဖြစ်နိုင်တယ်လို့မိုးစလပညာရှင်တွေကသတိပေးထားပါတယ်ဝယ်လမုန်တိုင်းကြောင့်လိုင်းချီပြီးအနယ်ရှိတဲ့မုန်တိုင်းဒီရေတွေတက်လာနိုင်တယ်လို့လည်းခန့်မှန်းနေကြပါတယ်ခင်ဗျာ
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မြန်မာပိုင်းစီစဉ်ရဲ့အင်ကာနေ့ညပိုင်းသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်။ရိုဟင်ညာမွတ်စလင်တွေအပေါ်ကြမ်းကြုတ်ရက်ဆက်တဲ့အကြမ်းဖက်မှုတွေကိုကြီးကြပ်ခဲ့ကြသူတွေအဖြစ်ဆွဆွဲချက်နဲ့မြန်မာစစ်တပ်ထိတ်တန့်ရာရှိခြင်း၅ဦးကိုဩစတြေးလျကဒီကနေ့မှခီးသွွာလာခွင့်နဲ့ဗန္ဒာရေးဆိုင်ရာဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ပါတယ်။တပ်ဖွဲ့တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့မြန်မာစစ်တပ်ရာရှိ၅ဦးကိုပြစ်မှတ်ထားဗန္ဒာရေးဆိုင်ရာဒဏ်ခတ်ပိတ်ဆို့မှုနဲ့ခီးသွွာလာခွင့်တမ်းမြှင့်မှုတွေကိုချမှတ်တဲ့အကြောင်းဩစတြေးလျနိုင်ငံခြားရေးဝန်ကြီးမရီးစပိုင်းကကြေညာချက်ထုတ်ပြောဆိုထားပါတယ်။ဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောဗိုလ်ချုပ်မောင်မောင်ဆိုးဗိုလ်မှူးချုပ်တန်းဦးဗိုလ်မှူးချုပ်အောင်အောင်နောက်ဗိုလ်ချုပ်ခင်မောင်ဆိုးတို့ကိုတန်းခတ်ပိတ်ဆို့မှုချမှတ်ကြောင်းထုတ်ပြန်ထားတာပါ။ပြည်ထောင်ခတ်ခံရတဲ့ပုဂ္ဂိုလ်တွေနဲ့ငွေကြေးဆိုင်ရာပတ်သက်ဆွေးနွေးမှုလုပ်တဲ့ကုမ္ပဏီတွေကိုဒေါ်လာ1,200,000ဒဏ်ကြေးပေးဆောင်ရမှာဖြစ်တယ်လို့လူပုဂ္ဂိုလ်တွေအနေနဲ့တော့ထောင်နဲ့ဆင်းနှစ်ကြက်ခံရမယ်လို့ဖော်ပြထားပါတယ်။ရခိုင်ပြည်နယ်တဲကလူပေါင်း3,000,000ချီပြည့်ထွက်ပြေးရမှုကမြန်မာစစ်တပ်ရဲ့မျိုးတုံရှင်းလင်းရေးရွေချက်ပါတဲ့လောက်ရကြောင်းလို့မြန်မာဆန်ရကုလသမဂ္ဂအချက်လက်ရှာအဖွဲ့ကဆွဆွဲပြီးမြန်မာစစ်တပ်အရာရှိတွေကိုနိုင်ငံတကာဥပဒေတွေနဲ့တရားစွဲဆိုနိုင်ဖို့တိုက်တွန်းထားတာပါ။မြန်မာဆွေရဘက်ကတော့ကုလသမဂ္ဂအချက်လက်ရှာအဖွဲ့ကတဖက်သက်ဆန်တယ်လို့ပြောဆိုပြီးပဲချပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်တင်မခံထားပြင်မယ်လို့လဲမြန်မာနိုင်ငံကနေထွက်ပြေးရသူတွေကိုတော့ပြန်လက်ခံမယ်လို့လဲမြန်မာအစိုးရကပြောဆိုထားပါတယ်ရှင်
။ရုရှားနိုင်ငံနဲ့ချုပ်ဆိုခဲ့တဲ့အဓိကကျတဲ့လက်နက်ထိန်းချုပ်ရေးသဘောတူစာချုပ်ဟာအဆုံးသတ်လာနိုင်ပွဲရှိတယ်လို့အမေရိကန်မျိုးသားလူမျိုးရေးချန်ပီဂျွန်ဘောလ်တန်ကပြောလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့1989ခုနှစ်ကချုပ်ဆိုခဲ့တဲ့တာလက်ပြည့်နျူကလ িয়ার လက်နက်ထိန်းချုပ်ရေးသဘောတူစာချုပ်ကနေဘာကြောင့်နှုတ်ထွက်ခြင်းလဲဆိုတာကိုရှင်းပြဖို့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့မော်စကိုမြို့မှာဒီကနေ့မှတွေ့ဆုံပါတယ်။သမ္မတထရမ့်ကတော့ရုရှားနိုင်ငံဟာဒီသဘောတူညီချက်ကိုချိုးဖောက်တယ်လို့ဆွဆွဲပါတယ်။တခြားနိုင်ငံတွေကလည်းဒီဒုံးကြီးတွေတိဆောက်လာနေတဲ့ဒီကနေ့ကမ္ဘာလုံခြုံရေးအခြေအနေကြောင့်ဈေးတိုက်ပွဲကာလနိုင်ငံသဘောတူစာချုပ်ကလက်ရှိအခြေအနေနဲ့စီလျော်မှုမရှိတော့ဘူးလို့ယုံကြည်ကြောင်းမစ္စတာဘောလ်တန်ကပြောပါတယ်ခင်ဗျာ
2016 American ရွေးကောက်ပွဲပေါ်ရုရှားတို့ဂျာဝင်နှောက်ယှက်မှုကြောင့်ရွေးကောက်ပွဲရလက်အပေါ်ထိခိုက်မှုမရှိပေမဲ့လို့လဲအယုံကြည်မဲ့သွားစေတယ်လို့ရုရှားတာဝန်ရှိသူတွေကပြောဆိုခဲ့တဲ့အကြောင်းအမေရိကန်မျိုးသားလုံခြုံရေးအကြံပေးဂျွန်ဘော်တန်ကပြောဆိုပါတယ်1989ခုနှစ်လက်နက်ထိန်းချုပ်ရေးသဘောတူညီချက်ကနေအမေရိကန်တို့နှုတ်ထွက်ဖို့သမ္မတဒေါ်နယ်ထရန့်ရဲ့ရည်ရွယ်ချက်နဲ့ပတ်သက်ပြီးရုရှားခေါင်းဆောင်လေးနဲ့ဆွေးနွေးဖို့အမေရိကန်မျိုးသားအကြံပေးဘော်တန်ရုရှားကိုရောက်ရှိနေတာပါအမေရိကန်သမ္မတအင်ဂျီရောအရာရှိအဖြစ်တာဝန်မယူခင်တုန်းကတော့ဂျွန်ဘော်တန်က2016ရွေးကောက်ပွဲအပေါ်ရုရှားတို့ဝင်ရောက်နှောက်ယှက်ဖို့အထောက်အမှုကစစ်ကြင်ညာလိုက်တာဖြစ်တယ်လို့ပြောဆိုခဲ့တာပါအမေရိကန်ရွေးကောက်ပွဲအပေါ်ရုရှားတို့ဂျာဝင်နှောက်ယှက်မှုနောက်ဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲစည်းရုံးရေးအဖွဲ့နဲ့ပေါင်းကြံခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုအထူးစုံစမ်းရမှုရောဘတ်မူလာကစုံစမ်းစစ်ဆေးနေပြီးအမေရိကန်သမ္မတထရန့်ဘက်ကရောရုရှားဘက်ကပါဒီကိစ္စကိုညှင်းဆို့ထားကြပါတယ်ရွေးကောက်ပွဲအပေါ်နှောက်ယှက်မှုနဲ့ရုရှားထောက်လှမ်းရေးတွေနဲ့နိုင်ငံသားတချို့ကတော့အမေရိကန်ဘက်ကတရားစွဲဆိုထားပြီးဖြစ်ပါတယ်ရှင်
။တရုတ်နိုင်ငံပြည်မကြီးကိုဟောင်ကောင်မကာအိုတို့နဲ့ချိတ်ဆက်ပြီးတဲ့ကမ္ဘာအရှေ့ဆုံးသမုဒ္ဒရာဖြတ်ကူးတဲ့ဒရာကိုတရုတ်နိုင်ငံကဖွင့်လှစ်လိုက်ပါတယ်။ဒါဟာတရုတ်အစိုးရအနေနဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒစိတ်ဒေသဖြစ်တဲ့နယ်မြေတွေအပေါ်မှာတင်းတင်းကြပ်ကြပ်ထိန်းချုပ်လာတဲ့နောက်ဆုံးလက္ခဏာတရလည်းဖြစ်ပါတယ်။တရုတ်သမ္မတရှီကျင်းဖင်နဲ့အဲ့ဒီမျိုးသုံးခုကခေါင်းဆောင်တွေဟာဇူဟိုင်းမြို့မှာပြုလုပ်တဲ့ဒရာဖွင့်ပွဲကိုတက်ရောက်ဖွင့်လှစ်ခဲ့ကြပါတယ်။အမေရိကန်ဒေါ်လာ20ဘီလီယံတန်ဖိုးရှိပြီးတော့54ကီလိုမီတာရှည်တဲ့ဒီဒရာစီမံကိန်းဟာပလဲမြောက်ကကျွမော်ဒေသကိုဖြတ်ပြီးတော့ဇူဟိုင်းမြို့ကနေဟောင်ကောင်ရဲ့စီးပွားရေးချက်ချာနေရာနဲ့မကာအိုကလောင်းကစားရုံတွေကိုချိတ်ဆက်ပေးထားတာဖြစ်ပါတယ်။ဒီဒရာစီမံကိန်းမှာပင်လယ်ရေအောက်ထဲကိုလိုင်ကောင်းနဲ့ဖြတ်တဲ့အပိုင်းတစ်ခုလည်းပါဝင်ပါတယ်။ဒီဒရာကို2009ခုနှစ်ကနေစတင်တည်ဆောက်လာဖြစ်ပြီးငွေကြေးမလုံလောက်မှုတွေနဲ့တခြားအဟန့်တားတွေကြောင့်နောက်နေကြန့်ကြာနေခဲ့တာဖြစ်ပါတယ်ခင်ဗျာ
今年ညဘက်ထိတ်တန့်ရောက်တဲ့တွင်တွေကိုမှတင်ငေထိုင်းနဲ့ကိုရနိုင်တို့ကပြောပြပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့တပြိုင်တည်းနှာတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြတော့ပါမယ်ရခိုင်ပြည်နယ်အတွင်းလူအခွင့်ရေးချုပ်ဖောက်မှုတွေမှာအထက်အတာဝန်ရှိတဲ့ဆိုပြီးမြန်မာစစ်တပ်ကအရာရှိ9ယောက်ပေါ်ဗန်နာရေးနဲ့ခီးတော်လာခွင့်ဆိုင်ရာအရေးယူတန်းခတ်လိုက်တဲ့အကြောင်းဩစတြေးလျအစိုးရကဒီကနေ့ကြေညာလိုက်ပါတယ်ဒီလိုအရေးယူမှုကမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးနဲ့ရခိုင်အရေးကိစ္စတွေအတွက်ဘယ်လိုအကျိုးတွေဖြစ်ထွန်းမလဲဘယ်လိုတက်ရောက်မှုတွေရှိမလဲဆိုတာအမြင်အမျိုးမျိုးနဲ့သုံးသပ်မှုတွေအမျိုးမျိုးရှိနေကြပါတယ်တာဂို VOA သတင်းထောက်မမေခါကစူးစီးတင်ပြချပါတယ်ရှင်
ကာကွယ်ရေးဝန်ကြီးဌာနအမှတ်3စစ်စင်ရေးထူဖွဲ့မှုအဖြစ်2015ခုနှစ်ဩဂုတ်လကနေ2019ခုနှစ်နှစ်ကုန်အထိတာဝန်ယူခဲ့တဲ့ဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောအနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုအဖြစ်2016ခုနှစ်အောက်တိုဘာလကနေ2019ခုနှစ်နိုဝင်ဘာလအထိတာဝန်ယူခဲ့တဲ့ဗိုလ်ချုပ်မမောင်စိုးရခိုင်ပြည်နယ်အတွင်းနယ်မြေရှင်းလင်းရေးစစ်စင်ရေးတွေမှာပါဝင်ခဲ့တဲ့ဗိုလ်မှူးချုပ်တန်းဦးဗိုလ်မှူးချုပ်အောင်ဗိုလ်ချုပ်ခင်မောင်စိုးတို့၅ဦးကိုရခိုင်ပြည်နယ်တွင်လူခွင့်ရေးချုပ်ဖောက်မှုတွေမှာအဓိကတာဝန်ရှိတယ်ဆိုပြီးအရေးယူတန်ခတ်လိုက်တဲ့အကြောင်းဩစတြေးလျအစိုးရကဒီကနေ့ထုတ်ပြန်ကြေညာလိုက်ပါတယ်ဒီလိုအရေးယူမှုနဲ့ပတ်သက်လို့နိုင်ငံရေးလှိလာတုံ့တက်သူဒေါက်တာရံမျိုးသိန်းကတော့နိုင်ငံတကာအနေနဲ့ရခိုင်ရေးကင်တွယ်မှုအပိုင်းမှာလက်ရှိမြန်မာအစိုးရနဲ့ပုံမထိတွေ့အဖြေရှာသင့်တယ်လို့အခုလိုတိုက်တွန်းပြောဆိုလိုက်ပါတယ်
ဒီရခိုင်ပြည်နယ်ဒီအရေးနဲ့ပတ်သက်ပြီးတော့เนาะဟိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ပေါ့လေ။เนาะမြန်မာအစိုးရရောเนาะမြန်မာလွှတ်တော်เนาะတမတော်နဲ့ကြည်ကြည်ပြန့်ပြန့်ပေါ့လေ။ဖြည့်တွေ့ညှိနှိုင်းဆောင်ရွက်နိုင်ဖို့ပို့ပြီးတော့အရေးကြီးတယ်လို့မြင်တယ်เนาะ။ဖြည့်တွေ့ညှိနှိုင်းဆွေးနွေးနိုင်မယ်ဆိုရင်เนาะဒီကုလသမဂ္ဂပါဝင်နိုင်ငံတကာအတိုင်းဝိုင်းဘက်ကတွေ့ရှိချက်တွေလူလာချက်တွေအစုပြုချက်တွေကိုလည်းပဲဒီခေါင်းဆောင်ပိုင်းတွေကိုတိုက်ရိုက်အသိပေးညိုင်းဆွေးနွေးနိုင်မှာဖြစ်တဲ့အတွက်ကြောင့်မလို့နော်ဒီရခိုင်အရေးကိုဖြစ်ရှင်းတဲ့နေရာမှာပို့ပြီးတော့ထိရောက်အကျိုးရှိနိုင်မယ်လို့သုံးသပ်ပါတယ
်နိုင်ငံရေးလှိလာအကဲခတ်သူဦးမင်းခင်ကတော့နိုင်ငံတကာအနေနဲ့အခြေအနေအမှန်ကိုတိထက်ပို့ပြီးထက်ထဝင်သုံးသပ်တယ်လို့ဆိုပါတယ်
။ဟိုတစ်ခါကကြည့်ဟိုစစ်တပ်ကတိုင်းကိုဟိုပို့ပြီးတော့ဆွေးနွေးပြီးရအောင်လုပ်ပြီးနေရတော့ရောက်တာပေါ့နော်။သို့တော့ဟိုနောက်ထပ်ကကြည့်အဲ့လားကြောင့်များဟဲ့လားဟိုအစိုးရနဲ့ပို့ပြီးတော့ပူးပေါင်းဆောင်ရွက်လာမလားအဖြစ်ခု ရှာနေအောင်ကြိုးစားလာများဆိုတဲ့အဲကောင်းတဲ့ဖက်ကလည်းရှိတယ်ကျွန်တော်တော့အဲ့လိုဟာမျိုးကိုတောင်းကြည့်နေအဲ့လိုမျိုးဥတည်နိုင်လားဆိုတာဟိုတကယ်ဆောင်ကြည့်နေတော့ဘလောက်ထိဟိုအလားလာရှိနေဆိုတော့မပြောနိုင်ဘူးဆက်နေကလည်းတော့ဟိုအနေနဲ့များပြီးလို့လောက်တာတိုင်းတာလေးရှိမှာပဲဆိုတော့အဲ့ဒီမှာလေလူနေတာကဟိုကျွန်တော်တို့အချင်းကြီးအမှန်ဘလောက်ဟိုနားလေကြတယ်လေဆိုတော့တက်မှတ်ရင်းနဲ့ဒီကအချင်းကြီးအကျိုးစီးပွားကိုဒီကပို့ပြီးအများကြီးချဲ့ချဲ့ဝင်ချစ်ပြီးတော့သုံးသပ်နိုင်မှုလုံနေပြီလေ
ဒီလိုအရာရှိတွေကိုပြစ်မှတ်ထားအရေးယူပေမဲ့လေပရိပခါကြောင့်ဒုက္ခရောက်နေသူတွေကိုလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးလုပ်ငန်းတွေမှာဩစတြေးလျနိုင်ငံအနေနဲ့ဆက်လက်လှုပ်ဆောင်သွားမယ်လို့ဩစတြေးလျနိုင်ငံသားရေးဝန်ကြီးကပြောဆိုထားပါတယ်။ဒီပြင်ရခိုင်ပရိပခါနဲ့ပတ်သက်လို့ရေရှည်မှာအလားတူပြဿနာတွေထပ်မဖြစ်ပွားအောင်ခိုင်မာတဲ့အဖြေတစ်ခုရှာနိုင်ဖို့မြမပါဝင်ဒေတာတွင်မိဖက်နိုင်ငံတွေနဲ့လည်းလက်တွဲဆောင်ရွက်သွားမယ်လို့ဆိုထားပြန်ပါလေ။ရခိုင်ပြည်နယ်တဲကလူပေါင်းသိန်းနဲ့ချီပြီးထွက်ပြေးရမှုဟာဆိုရင်မြန်မာစစ်တပ်ရဲ့မျိုးတုံးရှင်းလင်းရေးရည်ရွယ်ချက်ပါတဲ့လို့ရဲ့ချောင်းလို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကဆွဆွဲထားပြီးမြန်မာစစ်တပ်အကြီးကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အပါအဝင်အခြားစစ်တပ်အရာရှိ၅ဦးကိုနိုင်ငံတကာဥပဒေတွေနဲ့တရားစွဲနိုင်ဖို့တိုက်တွန်းမှုတွေရှိနေပါတယ်မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာလို့ခေါ်တဲ့အတုံးတုံးကိုလက်မခံသလိုကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာဟာတစ်ဖက်သက်ဆန်တယ်လို့ပြောဆိုပြီးပယ်ချထားပါတယ်ရှင်
။မမေခါပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံအပေါ်ပေးထားတဲ့ကုန်သွယ်ဆိုင်ရာအထူးအခွင့်အရေးတွေမရုပ်သိမ်းမှုအတွက်EU ခေါ်ဥရောပသမဂ္ဂကိုမြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားသမဂ္ဂများအဖွဲ့ချုပ် CTUM ကတောင်းဆိုထားပြီးရုပ်သိမ်းလိုက်မယ်ဆိုရင်ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းနဲ့အထက်ချုပ်အလုပ်သမား၄သိန်းလောက်ကိုထိခိုက်လာနိုင်ကြောင်းဝေဖန်ထောက်ပြထားပါတယ်။မကြာခင်ရက်ပိုင်းတွင်မှာ EU ကိုယ်စားလှယ်အဖွဲ့မြန်မာနိုင်ငံကိုလာဖို့ပြင်ဆင်နေချိန်မှာပဲအခုလိုတောင်းဆိုလိုက်တာပါ။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွေရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေကြောင့်မြန်မာနိုင်ငံအပေါ်ပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးခွင့်ရေးတွေရုပ်သိမ်းရေးမြုပ်သိမ်းရေးကို EU ခေါ်ဥရောပတံပကကဆုံးဖြတ်ဖို့ရှိနေပါတယ်ဒီလကုန်ပိုင်းမှာလာရောက်မဲ့ဥရောပတံပကရဲ့နိုင်ငံတကာရေးရာနဲ့ကုန်သွယ်ရေးရာပူးပေါင်းအဖွဲ့ရဲ့မြန်မာနိုင်ငံခီးစင်မှာသက်ဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်ဆုံးဖြတ်နိုင်တယ်လို့ EU တာဝန်ရှိသူတွေဘက်ကပြောဆိုထားပါတယ်ဥရောပတံပကရဲ့နိုင်ငံတကာရေးရာနဲ့ကုန်သွယ်ရေးရာအဖွဲ့ဟာဒီလ28ရက်နေ့မှာမြန်မာနိုင်ငံကိုရောက်ရှိပြီး30ရက်နေ့မှာစီးပွားရေးနဲ့ကုသရေးဝန်ရေးဝန်ကြီးဌာနအလုံသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနကဝန်ကြီးတွေနဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးမှာဖြစ်တယ်လို့နိုင်ငံတကာတန်တမန်တွေအထည်ချုပ်လုပ်ငန်းရှင်တွေနဲ့လည်းတီးခြားတွေ့ဆုံဖို့ရှိနေပါတယ်မြန်မာနိုင်ငံလုံးဆိုင်ရာအလုံသမားတမကများအဖွဲ့ချုပ် CTUM ရဲ့ဥက္ကဋ္ဌဦးမောင်မောင်ကအသွင်ကူးပြောင်းရေးကာလမှာရခိုင်အရေးကြောင့်ဒီလိုအထူးခွင့်ရေးတွေရုပ်သိမ်းမှာကိုသဘောမတူကြောင်းအခုလိုပြောပါတယ
်ကျွန်တော်တို့ကသဘောမတူပါဘူးကျွန်တော်တို့ကနိုင်ငံနေတဲ့ပေါ် transition ပြီးရပေါ့နော် democratic transition ဖြစ်နေတဲ့အချိန်မှာဒီနေရာလေးတစ်ခုရဲ့ကြည့်ပြီးတော့ပြောလို့မရဘူးကျွန်တော်က democratic transition ဆိုတာ democracy ပြောင်းဖြည့်လာဖို့အတွက် foundation တွေအများကြီးချရတာပေါ့နော်လူတိုင်းဝမ်းနဲ့မှာလောက်ရတာရှိတယ်။လူသမားတမက်ကလောကမှာအတွက်ကိုကျွန်တော်သင်တန်းနေသွားနေရတာရှိတယ်။နောက်တစ်ခါညင်းချိုင်းနဲ့ပတ်သက်လို့ peace process ပေါ့နော်။ပန်လောင် peace process ကိုသွားနေရတာရှိတယ်။ဆိုတော့အဲ့ဒါတွေက process တွေကလုပ်ငန်းစဉ်တွေ။တခါတည်းပြော project မဟုတ်။အဲ့ဒီလုပ်ငန်းစဉ်တွေကို EU ကကြီးဖို့တင်ပါတယ်။နေမလို့ရှိရင်ဒီလုပ်ငန်းတွေအားလုံးကနောက်ပြန်ဆုတ်သွားမယ်။အဲ့တော့နိုင်ငံကအများကြီးမျက်နှာသွားမယ်ဆိုတာကိုကျွန်တော်ပြောတယ်
ကုန်သွယ်ရေးဆိုင်ရာအထူးခွင့်ရေးကိုရုပ်သိမ်းလိုက်ရင်အထည်ချုပ်အလုပ်သမား၄သိန်းကျော်ဟာတရားမဝင်လုပ်ငန်းတွေကိုရောက်ရှိသွားနိုင်ကြောင်းလည်းထောက်ပြထားပါတယ်
။နောက်တစ်ခါအလုပ်သမားတက်မကအနေနဲ့ကတော့ကျွန်တော်တို့ရဲ့အခုပုဂ္ဂလိကအထည်ချုပ်လုပ်ငန်းမှာလူ၄သိန်းလောက်ရှိတာပေါ့ဗျာ။အဲ့ဒီလူ၄သိန်းကဘာဖြစ်သွားမလဲ။ဟိုကျွန်တော်နိုင်ငံမှာ GDP မှာနံပါတ်2ဖြစ်လာတာကဒီ CMP ကမ်းတဲ့လုပ်ငန်းပေါ့ဗျာ။အဲ့တော့အထည်ချုပ်လုပ်ငန်းကိုကျွန်တော်တို့ကသွားတက်လိုက်ရင်အဲ့ဒီလူတွေရဲ့အနာဂတ်ပေါ့ဒီအဲ့လူလေးသိန်းနဲ့သူတို့ရဲ့မိသားစုတွေဘာဖြစ်သွားမလဲဟိုလွန်လည်တဲ့ပြောင်းလို့ရွှေပြောင်းလို့သမားဖြစ်သွားမှာပေါ့ဗျာဒါပေမဲ့ရွှေပြောင်းလို့သမားဆိုတာလေအနည်းဆုံးဖြစ်တဲ့ထိုင်းနဲ့မလေးရှားနိုင်ငံတွေကတော့ဒီလူတွေအားလုံးလက်ခံနိုင်မှာမလားလက်မခံနိုင်ရင်ကျွန်တော်တို့က green market area တွေဝင်သွားမလားဆိုတော့အားလုံးကိုစဉ်းစားပြီးမှသာတင်ဒီကဆုံးဖြတ်တဲ့လေဆိုတာမျိုးကျွန်တော်တို့ကပြန်ပြောထားပါတယ်
မြန်မာနိုင်ငံဆိုင်ရာအလုံသမားသမတ်ကများအဖွဲ့ချုပ် CTUM ရဲ့မူဝါဒရေးရာစာတမ်းကိုပြည်ရင်းထုတ် Global New Light of Myanmar သတင်းစာကတဆင့်လဲ EU အဖွဲ့ဝင်တွေကိုအိတ်ဖွင့်ပေးစာပေးပို့ထားပါတယ်။စမှုလုပ်ငန်းရှင်တဦးဖြစ်တဲ့ဦးမြတ်သိန်းအောင်ကတော့ EU ကကုန်သွယ်ရေးဆိုင်ရာအထူးခွင့်ရေးပေးတာကြောင့်အထက်ချုပ်လုပ်ငန်းဖွံ့ဖြိုးလာတာဖြစ်ပြီးဒီခွင့်ရေးကိုရုပ်သိမ်းလိုက်ရင်ပထမဆုံးနေ့နာမှာအလုံသမားတွေဖြစ်ကြောင်းပြောပါတယ်။
အဲ့တော့အထက်ချုပ်လုပ်ငန်းတော့တော်တော်ညော့သွားမှာပေါ့လေ။ဒီခွင့်ရေးရောက်ပေါ်မှာဒီလာပြီးတော့ဆက်ယုံနေအများကြီးဖွင့်လိုက်တာလေ။အရင်ဆိုင်ကျင်းလုံတော့ဆက်ယုံက50 60လောက်ပဲရှိပါတယ်။အခု450လောက်ဖြစ်သွားပြီ။အဲလုပ်ငန်းကျဆင်းနေဆိုရင်တော့အခွင့်ပြုမှုနေသွားရင်ဒါလူလျှော့မှာပဲ။လူလျှော့ရလူမားပထမတိခိုင်မှာ။အလုပ်ရှင်ကလည်းဒီကြားထဲမှာတော့တခြား market ကိုရှာတခြား market ကိုရောက်အောင်ထိုးပေါက်ဖို့ဒါပဲရှိတာပဲ။ဆက်ယုံပြိထားလဲတချို့တော့လည်းရှိမှာပေါ့။
မြန်မာနိုင်ငံဆိုင်ရာဥရောပသမ္မတကတန်မတ်ကြီး Christian Smith ကတော့မြန်မာနိုင်ငံအပေါ်ပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးခွင့်ရေးတွေကိုဥရောပသမ္မတကဘက်ကရုပ်သိမ်းမဲ့မြုပ်သိမ်းမှုဆိုတာဟာဆုံးဖြတ်ချက်တစုံတရာမချသေးသလိုရှောင်လွှဲနိုင်တဲ့အခြေအနေဖြစ်ကြောင်းမကြသေးခင်က VOA နဲ့တီးသန့်တွဲဆုံမေးမြန်းစင်မှာပြောဆိုထားပါတယ်
ကမ္ဘောဇောတရင်ပြပို့တော်ရပါရှင်အခုတော့မြဝကျွမော်ကိုဝင်ရောက်တက်ခတ်ခဲ့တဲ့မုံတိုင်းတရင်တင်ပြပါမယ်မြဝကျွမော်ကိုဖျက်တမ်းဝင်ရောက်ခဲ့တဲ့မုံတိုင်းငယ်အရှင်ကြောင့်ပဲခူးတိုင်းဒေသကြီးထဲမှာမနေ့ကနေအိမ်တွေပြိုကျပျက်စီးခဲ့ပြီးကယ်ဆယ်ရေးနဲ့ကုညီထောက်ပံ့ရေးလုပ်ငန်းတွေလုပ်နေတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်မုံတိုင်းအရှင်ကြောင့်မိုးတွေထပ်ရွာပြီးတော့ရေကြီးရေရှမ်းတာတွေဖြစ်ပေါ်နိုင်လာနိုင်တာကြောင့်လဲရှာဖွေကယ်ဆယ်ရေးတွေအသင့်ပြင်ထားတယ်လို့ဆိုပါတယ်ဒီအကြောင်းကိုတော့ VOA မြန်မာပိုင်းတင်ထောက်ကိုထက်အောင်ခန့်ကတင်ပြပို့ထားပါတယ်
ကပလီပင်လယ်ပြင်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့လေဖီအားနဲ့ရေဝန်းကနေမုန်တိုင်းငယ်ဖြစ်သူပြောင်းသွားပြီးအော်တိုဘာ21ရက်နေ့မှာမြဝကျွန်းမော်ဒေသကိုဖြတ်တန်းဝင်ရောက်ခဲ့လို့မြန်မာနိုင်ငံအောက်ပိုင်းနေရာတချို့မှာမိုးတက်လေပင်ကျရောက်ခဲ့တာပါမနေ့ကပဲခူးတိုင်းကဝမြို့နယ်အေအော်ဒီတိုင်းကင်းပီနယ်တွေမှာနေအိမ်ပြိုကျပျက်စီးတာတွေဖြစ်ခဲ့ပါတယ်မုန်တိုင်းရှင်ကြောင့်ပဲခူးတိုင်းဒေသကြီးမှာနေအိမ်ထောင်ချီပျက်စီးခဲ့ပြီးဒီနေ့မှာတော့နေပျက်စီးတဲ့နေရာကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကကူညီထောက်ပံ့ပေးနေပါတယ်။ကူညီထောက်ပံ့ရေးလုပ်ငန်းချင်းတွေကိုပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကခုလိုရှင်းပြပါတယ်
။ကိုကမှဒီလိုဖြစ်တာကဒီနေ့တိုက်တဲ့အတွက်ကြောင့်အိမ်အမိုးလေးတွေလာတာရှိတယ်။နောက်အသေးသေးကျဲဘုံပေါ့နော်အသေးသေးအိမ်ကြီးတွေပြိုလာတော့ရှိတာပေါ့နော်။အိမ်ဒီသေးသေးတိတိဆိုတာဟောပေါ့အများအဖြစ်တော့တက်တယ်မိုးလို့ခင်ကောက်ဒါမျိုးကြီးလည်းရှိတယ်လေ။အဲ့တော့အများအားဖြင့်တော့ပြူလာတွေကတော့အိမ်ရင်သေးတွေကပြူလာပါတော့။နောက်ပြီးတော့ဒီအမိုးလန္တာတွေပဲရှိတယ်။ဒါဖြစ်လဲဆိုတော့ဒီအမိုးလန္တာတို့ဟိုဒီပြူလာတို့အတွက်ကိုကျွန်တော်တို့ထောက်ပံ့ရမယ်။လုံသားအတိုင်းကျွန်တော်တို့ထောက်ပံ့ခဲ့တာပါတော့။ထောက်ပံ့ခဲ့တယ်။ဟိုအားလုံးပေါင်းလိုက်ရင်တော့ခုနပြောသလိုများတော့များတယ်။များရဲ့ဆိုတာဟိုဒီမော်လန်အမိုးလန္တာတွေဒီအိမ်တိုင်းဟိုလည်းနာမော်လို့ပြူလိတွေပေါ့။ဆိုတော့စုစုပေါင်းလိုက်ရင်တော့များတာပေါ့။များတော့ကျွန်တော်တို့ကတိမ်တစ်ခုမှမကြအောင်ကျွန်တော်တို့ကနေပြီးတော့တွက်ချက်ပြီးတော့ကျွန်တော်တို့ထောက်ပံ့ခဲ့တာပါတော့။အဲ့ဒါဆိုရင်ဒိမောင်း925ရင်းကျော်ရှိ
မှုန်တိုင်းဟာမြို့ဝကျွန်းမကိုဖျက်ဆီးဝင်ရောက်ခဲ့ပေမဲ့ကပလီပင်လယ်ပြင်မှာတော့လီဗီယာနဲ့ရေဝန်းဖြစ်ဆက်လက်တည်ရှိနေရလို့မိုးလေဝသနဲ့ဇလဗီတာညွှန်ကြားမှုဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်။အော်တိုဘာလကုန်ထိမိုးရွာသွန်းနိုင်ပြီးလပြည့်ဒီရီတက်ချိန်ဖြစ်တဲ့အတွက်အနေမိုင်းနေရာတွေမှာရေကြီးရေလျှံတာတွေဖြစ်ပေါ်လာနိုင်ပါတယ်။ရေကြီးရေလျှံတာတွေနေအိမ်ပြိုကျတာတွေရှိတဲ့အတွက်မြန်မာနိုင်ငံမိသက်တပ်ဖွဲ့ကလည်းကယ်ဆယ်ရေးကြိုတင်ပြင်ဆင်ဆောင်ရွက်နေပါတယ်။အဓိကမြို့ကြီးတွေဖြစ်တဲ့ရန်ကုန်မန္တလေးနေပြည်တော်တို့မှာတော့ရှာဖွေကယ်ဆယ်ရေးအထူးတပ်ဖွဲ့ခွဲတွေဖွဲ့စည်းထားတယ်လို့မြန်မာနိုင်ငံမိသက်တပ်ဖွဲ့ဦးစီးဌာနဒုညွန်မှုဝင်းဝင်းကအခုလိုပြောပါတယ်
။ဟောကရင်တနင်္လာကြရရန်ကုန်အေရဝတီဘဟုအဲအဲ့အရာဒီမှာကျွန်တော်တို့ရှာဖွေကယ်ဆယ်ရေးတွေကျင်းနေပြည်သူတွေရတဲ့လူတွေအားလုံးအသင့်တဲ့ကျွန်တော်တို့စိတ်မိုင်လုပ်ထားပါတယ်။ရှာဖွေကယ်ဆယ်ရေးအဖွဲ့မှာဆိုရင်ကျွန်တော်တို့မြို့နယ်တိုင်းမှာတော့ကျွန်တော်တို့ကတမြို့နယ်ကိုကျွန်တော်တို့ရှာဖွေကယ်ဆယ်ရေးအရာတန်တီပေါင်းတက်စုတက်စုပေါ့35ယောက်အတူတူ35ယောက်မှာကျွန်တော်တို့ကဒီကုန်းလန်းဆိုရင်လည်းကျွန်တော်တို့ရှာဖွေကယ်ဆယ်ရေးရင်ဒေသရင်ရှိတယ်ကျွန်တော်တို့ရှာဖွေကယ်ဆယ်ရေးရင်ရှိတယ်တို့ရေကြီးရိုက်နေနေရာတွေဆိုရင်လည်းကျွန်တော်တို့ကဟွာပေါ့နော်ဒီအဆော့ဘုတ်တွေပေါ့နော်ရှာဖွေကယ်ဆယ်ရေးရေရှင်တွေနဲ့ကျွန်တော်တို့တောင်းရတဲ့ရှိပါတယ်ခင်ဗျအဲရန်ကုန်တိုင်းမှာတော့ရန်ကုန်တိုင်းရဲ့နေပြည်တော်ရဲ့မန္တလေးရဲ့အမှာတော့သူကတော့ special ပေါ့နော်အထူးရှာဖွေကယ်ဆယ်ရေးအထူးတပ်ခွဲအခွင့်အရေးကြီးကြီး116ရောက်ဖွဲ့စည်းထားပါလေကမြို့နယ်တွေအပြင်လေတိုင်းတက်ခွဲဆိုပြီးအထူးတက်ပွဲဆိုပြီးကျွန်တော်တို့တက်ခွဲတက်ပွဲ116ရောက်ကိုကျွန်တော်တို့အသင့်ဖွဲ့စည်းထားပါလေက
မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကဒီကနေ့နေ့လယ်ပိုင်းသတင်းထုတ်ပြန်ချက်အရပဲခူးတိုင်းရန်ကုန်တိုင်းအေရဝတီတိုင်းတနင်္လာရီတိုင်းရှမ်းကယားကရင်မွန်ပြည်နယ်တို့မှာနေရာကျကျကနေနေရာစိတ်စိတ်မိုးရွာသွန်းနိုင်ပါတယ်က ကဲအောင်တဲ့တခြားနဲ့ကန်လို့ပင်လေပင်လေဟာမိုးသက်လေပင်ကြောင်းနိုင်ပြီးရေပင်လေပင်လေဟာတနိုင်35မိုင်ထိတိုက်ခတ်နိုင်တယ်လို့ကန်လို့ပင်လေပင်မှာလှိုင်းမြင့်9ပေကနေ10ပေထိမြင့်တက်နိုင်တယ်လို့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုချက်အောင်ခမရှင်ခုတော့မွေးရစီဝရီဖိုင်မီတဲ့သတင်းတင်ပြပါမယ်။ထိုင်းမြန်မာနယ်စပ်ကနေဝင်လာတဲ့စိတ်ကြွဆေးပြား15တန်ကိုချင်းမိုင်ပြည်နယ် main KN တွင်မှဖမ်းမိခဲ့ပါရယ်။ကာလတံဖိုးအပြင်ထိုင်းပန်ငွေတန်ပေါင်း3000လောက်တန်မှုရှိတဲ့မွေးစီတွေကိုကြိုတင်တင်ပေးပို့မှုနဲ့အခုလိုဖမ်းမိခဲ့တာပါ။ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းထောက် MAA မှာကတင်ပြထားပါရယ်
။အောက်တိုဘာလ22ရက်နေ့ကထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ပြည်နယ် main ခရိုင်ဒေသအတွင်းမှာစိတ်ကြွစီအမြောက်အများတဲဆောင်လာမယ်ဆိုတာနယ်မြေတွင်းကနေကြိုတင်သတင်းပေးမှုတွေကြောင့်အခုလိုမျိုးပိတ်ဆို့ဖမ်းဆီးနိုင်ခဲ့တာဖြစ်တယ်ဆိုပြီးမဲအိုင်းခရိုင်ရဲတပ်ဖွဲ့ကတာဝန်ရှိသူနိုင်ကဲဝစံတိကထုတ်ဖော်ပြောဆိုသွားပါတယ
်48ဆော့ပါ48 8 ਨੇ မြေတွင
်းကြီးမီတော်လိက
ဲနည်းမြေတဝပင်းလုံးနိုင်တော့
စိတ်ကြွစီပြားတွေဟာတထောက်မှာသသိန်းပါဝင်ပြီးအိတ်ပေါင်း48အိတ်နဲ့စိတ်ကြွစီပြားစုစုပေါင်း48သိန်းကိုပထမဦးဆုံးပြီးသွားခဲ့ပါတယ်ကုန်တင်ကားရဲ့နောက်ခန်းမှာစိတ်ကြွစည်းတွေကိုဖွင့်မနေတော့ပဲတာမန်ကုန်နေတင်လာသမျိုးစုပုံတင်ထားပြီးတပြိုင်တည်းကိုကားလေးငါးစီးနဲ့တဲဆောင်ကြဖို့အတွက်စီစဉ်ကြတာလို့ဆိုပါတယ်ဝိရစေဝါကုန်ကူးသမားတွေဟာရဲဂိတ်တွေကိုအဖမ်းခံပြီးဖြတ်နေတဲ့ပုံဖြစ်နေကြောင်းသတိမိသွားလို့ရဲတွေကအလုရှုပ်နေမယ်ဆိုရင်ကျန်တဲ့ကားတွေကလွတ်သွားတော့မယ်ဆိုတဲ့နှီးကိုသုံးနေကြတာဖြစ်တယ်လို့လည်းဆိုပါတယ်ပထမဖမ်းမိသွားတဲ့ကားသမားကဝင်ခံဖြောင့်ကျက်ပေးခဲ့တဲ့အတွက်တစည်းတည်းမဟုတ်ပဲကားငါးစီးနဲ့တဲကြမဲ့နေရာကိုရဲတပ်ဖွဲ့ကသိရှိသွားခဲ့ပါတယ်။အောက်တိုဘာလ22ရက်နေ့ညနေပိုင်းမှာတော့မဲအိုင်းရဲတပ်ဖွဲ့နေကြဆောင်စစ်တပ်334နဲ့ဝူရနှိမ်နှင်းရေးတပ်ဖွဲ့စတဲ့အင်အားတရာခန့်နဲ့စိတ်ကြွစည်းတွေတင်ယူလာတဲ့မဲအိုင်းခရိုင်တွင်းကစံသွန့်ကျေးရွာကိုတွားရောက်ရှာဖွေခဲ့ကြပါတယ်။အဲ့ဒီလိုမျိုးရှာဖွေခဲ့ရမှာတောဆက်မှာစုပုံပြီးချထားတဲ့စာလာအိတ်အထုပ်ပေါင်းတရာကျော်ထပ်မံတွေ့ရှိခဲ့တာပါဒီစာလာအိတ်တွေထဲမှာစိတ်ကြွဆေးပြားပေါင်း10သန်း2သိန်းထပ်မိသွားခဲ့တယ်ဆိုပြီးမဲအိုင်းခရိုင်ရဲတပ်ဖွဲ့ကဆိုပါတယ်မဲအိုင်းခရိုင်ဟာထိုင်းမြန်မာနယ်စပ်နဲ့ထိစပ်နေတဲ့ခရိုင်ဖြစ်ပါတယ်မြန်မာနိုင်ငံရှမ်းပြည်နယ်မိုင်းတုံမိုင်းဆက်ဒေသတွေနဲ့လည်းအနီးဆုံးဖြစ်ပါတယ်အခုလိုမျိုးစိတ်ကြွစီအမြောက်အများကိုမြန်မာနိုင်ငံဘက်ကအထံသမား90ခန်းကလူဝင်အားနဲ့လာရောက်ပို့ဆောင်ပေးခဲ့ပြီးထိုင်းဘက်ကနေဆက်ကျေးရွာဒီမှာနေထိုင်နေတဲ့မိုးဆယ်လို့ခေါ်တဲ့တိုင်းရင်းသားတွေကလက်ခံတည်ယူခဲ့ကြတယ်ဆိုပြီးရဲအာဏာပိုင်တွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြခဲ့ပါတယ်။ဒီအမှုနဲ့ပတ်သက်နေသူတွေကိုလည်းဆက်လက်ဖော်ထုတ်ဖမ်းဆီးနေရမှာစိတ်ကြွစီလက်ခံတည်ယူမဲ့ကုန်တင်ကား၄စီးနဲ့တရားခံတချို့ကိုလည်းဖမ်းဆီးနိုင်ခဲ့တယ်ဆိုပြီးထိုင်းအာဏာပိုင်တွေကဆိုပါတယ်။ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်ကနေလာနေတဲ့စိတ်ကြွစီတွေကိုထိုင်းအာဏာပိုင်တွေက2018ခုနှစ်အတွင်းမှာဖမ်းဆီးခဲ့ရမှာစိတ်ကြွစီအလုံးရေပေါင်းတန်းပေါင်း250နီးပါးလောက်ရှိပြီဖြစ်ပါတယ်ရှင
်ဗျူမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်TVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည 10:00 နဲ့မနေ့ 9:00 ခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ View ရဲ့ Asia 77 Joe ကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA American အသံရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line to meter 25 30နဲ့51အပြင် line to meter 190တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ line to meter 32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို79နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်အောက်တိုဘာလ23ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလက်မီတာ190ရောကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာနဲ့အတူတိုက်ရိုက်လေလံဆွေးနွေးခန်းကိုနားဆင်ကြမှာပါ။အခုအရင်ဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။မှတ်ခင်ဖြူတွေကတင်ပြထားပါတယ်ရှင်။
လူငယ်တဲ့တရင်သုံးပတ်ကတူရကီနိုင်ငံမှာရှိတဲ့ Sorry Arabia ကောက်စစ်ဝင်ရုံးတွေကိုဝင်သားခဲ့ပြီးတဲ့နောက်ပြန်ပေါ်မလာတော့တဲ့ Sorry တရင်တော့ Jamal Khashoggi တိတ်ဆုံးမှုနဲ့ပတ်သက်လို့ Sorry နိုင်ငံရဲ့ဖြည့်ရှင်ချက်ကို American Party ကြီးနေရာစလုံးကဥပဒေပြုလွှတ်တော်အမတ်တွေကတော့ယုံကြည်မှုမရှိကြပါဘူး။တပ်တမန်ဆက်ဆံရေးမှာကတော့ကစားရီဖြစ်စေခဲ့တဲ့ Sorry သတင်းတောက်ကာရှိုဂီတိတ်ဆုံးမှုနဲ့ပတ်သက်လို့ Sorry အစိုးရရဲ့ဖြေရှင်းချက်ကပြဿနာမိစကိုပို့ပြီးတော့တောင်းမှစိုးစီခဲ့တာပါ။ကယ်လီဖိုးနီးယားပြည်နယ်ကိုစားပြုဒီမိုကရက်အောက်လွတ်တဲ့အမတ် Adam Schiff ကအခုလိုပြောပါဗျ
။ I don't find this Saudi account credible at all.
Sorry နိုင်ငံရဲ့ဖြေရှင်းချက်ကခိုင်လုံမှုရှိတယ်လို့ကျွန်တော်လုံးဝမယူဆပါဘူး
။ Republican အထက်လွှတ်တော်မှ Peter King ကလည်းအခုလိုပြောပါဗျ
။ What happened here was savagery.And we can't go along with their cover story.
ဖြစ်ခဲ့တဲ့ကိစ္စကအင်မတန်ရက်စက်ကြမ်းကြုတ်ပါတယ်။သူတို့လှုပ်ကြံဖုံးကွယ်ပြောနေတာတွေကိုကျွန်တော်တို့လက်မခံနိုင်ပါဘူး
။ Sorry အင်ရှစ်မင်တာမိုဟာမက်ဘင်ဆယ်မန်ကိုရှီရန်ကနေဝေဖန်လေးရှိတဲ့သတင်းတောက်ကာရှိုဂီတိတ်ဆုံးမှုနဲ့ပတ်သက်လို့သူတို့တစုံတရာသိရှိတာတမမဟုတ်ပါဝင်ပတ်သက်တာမရှိဘူးလို့ Sorry နိုင်ငံကအစောပိုင်းမှာညှင်းဆန်းခဲ့တာပါ။ဒါပေမဲ့လည်းပြီးခဲ့တဲ့သတင်းပတ်နောက်ပိုင်းမှာတော့ဝါရှင်တန်ပို့စ်သတင်းစာစောင်းပါတွေရေးနေတဲ့သတင်းတောက်ကာရှိုဂီတူရကီနိုင်ငံအစ္စတန်ဘူမြို့မှာရှိတဲ့ Sorry ကောက်စစ်ဝင်ရုံးအတွင်းမှာတည်ဆုံခဲ့တဲ့ဆိုရာကို Sorry ကဝန်ခံပြောဆိုခဲ့ပါတယ
်။ أظهرت التحقيقات
Sorry နိုင်ငံသား Jamal Ahmed Khashoggi တည်ဆုံမှုနဲ့ပတ်သက်လို့သိရှိရတဲ့ကနဦးစုံစမ်းစစ်ဆေးမှုတွေအရသူဟာအစ္စတန်ဘူမြို့ကကောက်စစ်ဝင်ရုံးထဲမှာသူနဲ့တွေ့ဆုံခဲ့တဲ့သူတွေနဲ့ခိုက်ရန်ဖြစ်ပွားပြီးတော့တည်ဆုံခဲ့ရတာဖြစ်တယ်လို့ Sorry အစိုးရပိုင်းရုံးတန်သတင်းဌာနကနေအာရဗ်ဘာသာစကားနဲ့ပြောသွားတာပါ။ဒီဖြည့်ရှင်းချက်ကြောင့်ပဲ Sorry Arabia အပေါ်နောက်ထပ်ဖြစ်တဲ့ဝေဖန်မှုတွေလည်းဆက်တိုက်ထွက်ပေါ်ခဲ့ပါတယ်။အဖြစ်မှန်ကိုဖုံးကွယ်ဖို့ကြိုးစားနေတဲ့ဖြည့်ရှင်းချက်ပဲလို့ Washington Post သတင်းစာကသူ့ရဲ့ကြေညာချက်တစ်စောင်မှာဖော်ပြခဲ့တယ်လို့ Sorry ဆိုရအနေနဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရဲ့အတွက်အဖက်ဆယ်ဖို့ကြိုးစားတာကိုခွင့်မပြုနိုင်ဘူးလို့ဆိုပါတယ်။ဒီလိုပြောဆိုမှုကိုလူခွေရေးအဖွဲ့တွေကလည်းထောက်ခံကြပါတယ
်။ The Saudi Arabian government cannot whitewash and cover up.
Saudi Arabia အစိုးရအနေနဲ့ Jamal တည်ဆုံမှုနဲ့ပတ်သက်တဲ့ဖြစ်ရမယ့်အသေးစိတ်ကိုဖုံးကွယ်ဖျောက်ဖျက်ပြစ်လို့မရနိုင်ပါဘူး။ဒါကြောင့်တရားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်သွားဖို့လိုပါတယ်
။နိုင်ငံတကာလူခွေရေးစောင့်ကြည့်အဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကဆမာဟာတစ်ပြောသွားတာပါ။ဖြစ်ဖြစ်ခဲ့တဲ့အခြေအနေတွေကြောင့်အမေရိကန်ရဲ့ Sorry အစိုးရအကြားအခြေတင်ပြောဆိုစရာတွေဖြစ်လာရတယ်လို့ Democrat Alluter အမတ် Adam Schiff ကပြောပါတယ
် I think this ought to be a relationship altering event for the US and Saudi Arabia that we ought to suspend
ဒီကိစ္စကအမေရိကန်နဲ့ Sorry ဆက်ဆံရေးကိုပြောင်းလဲပြရမယ့်ကိစ္စပါ Sorry ကိုစစ်ဖက်ပစ္စည်းရောင်းချနေတာတွေဆိုင်းငံ့တင်တယ်လို့တချို့လုံခြုံရေးဆိုင်ရာအထောက်ပံ့ပေးနေတာတွေကိုလည်းရက်ဆိုင်ပစ်တင်ပါတယ်ဒီတက်ဖြတ်မှုမှာဓာတ်ရိုက်ပါဝင်ပတ်သက်သူတွေအပေါ်ပိတ်ဆို့ဒဏ်ခတ်တာတွေလည်းလုပ်ရပါလိမ့်မယ်
။သမ္မတဒေါ်နယ်ထရမ့်ကတော့လက်လက်ရောင်းချမှုတွေဆိုင်းငံ့လိုက်ရင်အမေရိကန်တွေအထက်အလုပ်ကိုင်တွေကိုထိခိုက်သွားလိမ့်မယ်လို့ပြောပါတယ
်။ But they can buy their equipment from other people. So that would hurt us.
သူကတော့အခြားနိုင်ငံတွေကနေလက်နက်ပစ္စည်းတွေဆက်ဝယ်နေနိုင်မှာပါ။သူတို့ကိုထိခိုက်တာတဲ့ကျွန်တော်တို့ကိုပြန်ထိခိုက်နိုင်တာကပိုဆိုးပါလိမ့်မယ်။
Republican အထက်လွှတ်တော်မှ Peter King ကလည်းအခုလိုပြောပါတယ
် So we do have a relationship with Saudi Arabia that we should try to maintain because the Saudis do provide very effective intelligence they are
Saudi Arabia နဲ့ဆက်ဆံရေးကိုဆက်ပြီးထိန်းသိမ်းထားတင်ပါတယ်ထောင်လိုင်းဆိုင်ရာကိစ္စတွေမှာ Saudi ကထိထိရောက်ရောက်ကူညီပေးတာရှိသလို Iran နဲ့ပတ်သက်လို့လည်းသူတို့ကစန့်ကျင်ခံတပ်လှုပ်ပေးနေတာပါ Israel နဲ့အနီးကပ်ပူးပေါင်းဆောင်ရွက်နေတာတွေလည်းရှိပါတယ်ဒါတွေအားလုံးကိုခြုံငုံစဉ်းစားပြီးဆက်ဆံရေးကိုထိန်းညှိသွားအောင်မှာပါကဘာကြီးဟာထင်သလောက်မယိုးရှင်းပါဘူ
းကွန်ဂရက်လွှတ်တော်ကကန့်ကွက်တာမရှိသေး၍အမေရိကန်အစိုးရအနေနဲ့ Sorry ကိုလက်နက်ပစ္စည်းတွေဆက်ပြီးတင်ပို့ရောင်းချနိုင်ပါတယ်လွှတ်တော်ကကန့်ကွက်တာမျိုးဖြစ်လာတဲ့ဆိုရင်တော့ဒါကအမေရိကန်နဲ့ Sorry ဆက်ဆံရေးသမိုင်းကာလရှိတခြားမှာတကယ်မကြုံစဘူးကိစ္စပဲဖြစ်ပါလိမ့်မယ်ရှင်
မေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုမှခင်ပြူတွေကတင်ပြသွားတော့ပါရှင်အခုတစ်ခါမှာတော့ထုတ်လို့သူမဆုမွန်တဲ့အတူကိုသားညွန့်ဦးစီစဉ်တင်ဆက်တဲ့ဒိုင်းလိုင်းဆွေးနွေးခန်းကိုနားဆင်နိုင်ကြပါပြီ
မင်္ဂလာပါခင်ဗျာကျွန်တော်တို့အင်္ဂါနေ့ညပိုင်းဒိုင်းလိုင်းစီစဉ်ကနေလို့ကြိုးတူပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြန်မာအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့အာဏာပိုင်တွေရဲ့ဆက်ဆံရေးကိစ္စပါအရက်ဖက်လူမှုအဖွဲ့အစည်းတွေနောက်လူလူချေပြုလူမှုအဖွဲ့အစည်းတွေဟာဒီအားကောင်းခိုင်မာမှုဟာဆိုလို့ရှိရင်ဒီမိုကရေစီစနစ်စိတ်ချခိုင်မာစေဖို့အကြောင်းအရာတစ်ခုဖြစ်ပါတယ်ဒါကြောင့်လည်းပဲဒီမိုကရေစီသွင်ကူးပြောင်းနေတဲ့မြန်မာနိုင်ငံမှာအရက်ဖက်လူမှုအဖွဲ့တွေအားကောင်းခိုင်မာတဲ့အနေအထားကိုရောက်လာပြီလို့ဆိုနိုင်ပါသလားအချို့ရအာနာဝနီဘက်ကဒီအရက်ဖက်လူမှုအဖွဲ့တွေပေါ်မှာသဘောရဘလို့ရှိလဲ။နောက်မြမအရက်ဖက်လူမှုအဖွဲ့ဇီးတွေမှာလက်ရှိဘလို့အခက်ကြုံမှုတွေကြုံနေရပါလဲ။ဒီအရက်ဖက်လူမှုအဖွဲ့တွေနဲ့အာနာဝနီရဲ့ဆက်ဆံရေးတစည်းတစောင်းကိုကျွန်တော်တို့အခုဆွေးနွေးသွားမှာဖြစ်ပါလေ။အဓိကပါဝင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်3ဦးကျွန်တော်ဖိတ်ခေါ်ထားပါလေ။ပထမတူကတော့မတ်တင်စာရှင်လက်ကြီး။သူကတော့ Action Committee for Democracy Development Democracy ဖွံ့ဖြိုးရေးအတွက်လှုပ်ရှားမှုကော်မတီရပါ။နောက်တူကတော့ဒီ LAIN Lane Land Technical Support Group နိပညာအထောက်အကူပြုအဖွဲ့ပေါ့နော်သူကိုကျော်ထင်အောင်မှာသူကကြားပြည်နယ်ကိုခြေပြုပြီးလှုပ်ရှားနေတာဖြစ်ပါတယ်နောက်တူကတော့ China Myanmar Pipeline Watch ပေါ့နော်တရုတ်မြန်မာဒီ pipeline စောင့်ကြည့်ရေးအဖွဲ့တော်ဖြစ်တဲ့ကိုရဲသိန်းဦးပါသူကမန္တလေးမှာခြေဆိုင်ပြီးလှုပ်တာပါအဲ့တော့နှစ်ဦးကတော့လေလိုင်းပေါ်ရောက်နေပါပြီကိုကျော်ထင်အောင်နဲ့ကိုရဲသိန်းဦးကျွန်တော်အရင်ဆုံးကိုရဲသိန်းဦးကိုမေးချင်ပါတယ်ကိုရဲသိန်းဦးကြားပါလားခင်ဗျာ
ကြားပါပါဟုတ်ကဲ
့ Okay ကိုရဲသိန်းဦးကျွန်တော်အရင်ဆုံးမေးချင်တာကကိုရဲသိန်းဦးတို့ကတော့ဒီမန္တလေးတိုင်းဘက်မန္တလေးလွှတ်တော်ဘက်မှာဒီလက်ရှိအခြေအနေနဲ့ပတ်သက်ပြီးတော့အာနာပါတီနဲ့ဆက်ဆက်ပြီးလုံခြုံနေတာရှိပါတယ်ကျွန်တော်ရေလုံးမေးချင်တာကအခု NLD အစိုးရလက်ထက်မှာရက်ဖက်လူမှုအဖွဲ့အစည်းတွေလှုပ်ရှားမှုကအရင်ဦးသိန်းစင်အစိုးရတဲ့ဆိုင်ပေါ့သူတို့ရဲ့ပူးပေါင်းဆောင်ရွက်မှုကဘယ်လိုများတွေ့ရလဲဘယ်လိုအခြေအနေများရှိလဲပူးပေါင်းဆောင်ရွက်မှုအားရစရာရှိပါလားအဲ့တော့ကျွန်တ
ော်ပြောလို့ရတာပေါ့နှစ်ပိုင်းပေါ့အဓိကအဲ့ကျွန်တော်တို့မြန်မာစာနာပိုင်လမ်း watch အနေနဲ့ပေါ့နော်ဒီကြည်တော်ကြီးဆွတ်ဆွတ်တော်ကြီးဟိုဒီကြည်တော်ကြီးကိုဒီမှာလာနေတဲ့တခါရောဝန်ကြီးချုပ်ကြီးကျွန်တော်တို့ပြည်ဆောင်ပြီးတော့ပေါ့နော်ဒီပိုင်လမ်းလမ်းကြောင်းအခြေအနေတွေကိုကျွန်တော်တို့ပုံမှန်ဆွေးနွေးတင်ပြပါတယ်အဲ့ဒါကကျွန်တော်တို့ဆွေးနွေးတဲ့နေရာမှာလက်ရှိလက်တော့ဘာရင်းဆိုင်လာရတယ်ပေါ့နော်လက်တော့ရင်းဆိုင်လာတဲ့အခြေအနေကတော့ကျွန်တော်တို့ဒီပြည်ဆောင်တော်ဘက်ကိုဆွေးနွေးဖို့ဒီနေ့ထဲမှာဆိုရင်ကျွန်တော်တို့ပုံမှန်နဲ့ကျွန်တော်စာဖို့လေအဲ့ဒီလိုဒီလိုပြောပါပြောလို့ဆိုတော့အဲအတွေ့အကြုံအပုံတင်ရှိလားဆိုဖြစ်လာ။ဒီအတွေ့အကြုံအပုံတင်ရှိလားအတွေ့အကြုံအပုံတင်ရှိမှလက်ခံဆွေးနွေးမယ်အခြေအနေဖြစ်သွားတယ်။အဲ့တော့ကျွန်တော်တို့ဒီလိုကလက်တော်ပုံမှန်ပြတ်ပြတ်ပြီးတော့ကျွန်တော်တို့အချက်လက်တွေရောပါပြီးဆွေးနွေးနေတဲ့အခြေအနေရတယ်ဒီနေ့မှာကျွန်တော်တို့ခုချိန်ထိကျွန်တော်တို့လက်တော်ကိုဆွေးနွေးဆွေးနွေးရတယ်ပါ။အဲ့ဒါဒီကျွန်တော်တို့ဘာမှကျွန်တော်တို့ဘက်ကတော့ဒါမှားတယ်ပေါ့။အဲ့ဒါဆိုကမ္ဘာအခြေအနေကမ္ဘာ350ဒီခါကိုမှာအသေးသေးနဲ့အသေးစိတ်နဲ့အစီအုံများကိုပတ်စည်းဖို့ရှိပါတယ်။အဲအသေးစိတ်မှတ်ပုံတွေဆရာဥပဒေကမှတ်ပုံတင်ခြင်းနဲ့အသေးစိတ်ဒီဘယ်လိုမှတ်ပုံတင်ရမလဲဆိုတော့ပုံစံကဟိုကရေးထားတာဖြစ်ပါတယ်။အဲ့တော့မှတ်ပုံတင်လက်မှတ်ကပုံတင်ဆိုရလက်ချက်မှာပေါ့နော်။ရှေ့ကတင်လာတာကိုသိရပါတယ်။အဲ့ဒါဒီကျွန်တော်တို့ပြည်သူ့ဆရာဥပဒေအရာလည်းပဲကျွန်တော်ကလည်းချင်းချီဘူးကျွန်တော်ရက်သက်သူပေါ်ပြီးဒီကအပူတော်ဆောင်ပြီးဆွေးနွေးနေတဲ့ရန်ကောင်းကိုလည်းပဲဟောနော်အင်းပြေလို့ရနေတဲ့ဖြစ်ရမျိုးကျွန်တော်တို့ကရွေးခိုင်ရတာဖြစ်ပါတယ်
ဟုတ်ကဲ့အဲ့တော့အသင်းဖွဲ့မှတ်ပုံတင်ဖို့ဆိုရင်ရောအခုပြည်ထောင်စုမှာလိုလဲကူကူအချင်းကြီးချွတ်ချုံဝင်ရှိရလား
အဲ့မရှိပါဘူးခင်ဗျာဒီတဲ့ရေးမှာအသင်းဖွဲ့မှတ်ပုံတင်အသင်းဖွဲ့မှတ်ပုံတင်ဥပဒေမှာလူမှုရေးအသင်းဆိုတာလည်းရတာပါတယ်အဲ့လူမှုရေးအသင်းဆိုတာလည်းအထူးပဲဆက်ထားတာလည်းမရှိဘူးဒီမှာကျွန်တော်တို့မှတ်ပုံတင်တဲ့အခါကျွန်တော်လည်းဒီဒီလိုကမမှုတင်ပါတယ်အဲ့မှတ်ပုံတင်တဲ့နေရာမှာကျွန်တော်တို့လူရဲ့အသင်းဆိုတဲ့စကားရနဲ့ကျွန်တော်တို့ပြန်ပြောခါအဲ့တော့လူရဲ့အသင်းဆိုတဲ့စကားကိုဘယ်လိုအဓိပ္ပာယ်ဆက်ထားလဲငါတို့ကရှားမှုကြီးဆိုတော့ပြောတော့ရှင်းနေစုရဲ့အဓိပ္ပာယ်ဆက်ထူချက်ကိုလည်းကျွန်တော်တို့ပြပါအဲ့တော့ဥပဒေတရားကိုဒီပေါ်တော့အထူးရဲ့အစိတ်ပိုင်းတစ်ခုမျိုးကရှင်းနေစုကအဓိပ္ပာယ်ဆက်ထူလိုက်တဲ့အဓိပ္ပာယ်အရာဆိုကျွန်တော်တို့ကမှတ်ပုံတင်လို့မလွယ်ဘူးတဲ့အခြေအနေဖြစ်ပါတော့အဲလူမှုရဲ့အသင်းဆိုတာကပေါ့နော်ဟိုကျွန်တော်တို့ဒီဒီဥပဒေနာရီလို့နေတဲ့အသင်းအဖွဲ့လောက်ကိုပဲပြီးရောပြီးတော့အဲဒီဘောနကောက်ကြီးချုပ်ထားတဲ့ပုံစံမျိုးဖြစ်နေတော့ကျွန်တော်တို့ခုလက်ရှိမှာကျွန်တော်တို့ပုံတင်လို့ပုံတင်လို့ process ကိုတော့ဒီလိုမျိုးမှာပဲရှားပါတင်လက်အဖြစ်ပဲရှိပါသေးတယ်။ရာဇဝတ်ပုံတင်လက်မကြနိုင်ဘူး။ပုံတင်ဘူး process ပဲဖြစ်ဖြစ်ကျွန်တော်တို့အာဒီဆိုင်ကြီးကဖြစ်ပါတယ်။ဒါနဲ့ဥမာဝိုင်းစံကြီးချက်ပြီးလက်ကျွန်တော်ကလည်းအခြေအနေမျိုးကိုကျွန်တော်လင်ခံရတာ
ပါ။ဟုတ်ကဲ့ကျွန်တော်တို့လည်းခဏခဏကြားပါလေလွတ်တော်ကော်မတီတွေနဲ့ဆွေးနွေးဖို့ဆိုလို့ရှိရင်မှတ်ပုံတင်မှဖြစ်မယ်ဆိုတဲ့သဘောပေါ့နော်။နောက်တစ်ချက်တစ်ဖက်ကဒေသအာဏာပိုင်တွေပေါ့ဆိုလိုတာက ဒီရပ်ဘလူမှုဖွဲ့စည်းတွေကတော့ရှိတယ်ဒေသအာဏာပိုင်တွေရဲ့ချိုးပူးပေါင်းဆောင်ရွက်မှုဘိုင်းမှာရောဘယ်လိုရှိပါလဲခင်ဗျဥပမာဆိုမန္တလေးဆိုမန္တလေးတိုင်းအစိုးရကြီးပေါ့
မန္တလေးတိုင်းမန္တလေးတိုင်းအစိုးရအနေနဲ့ကတော့အခုဒီဒီရုံးမှုစာပေါ့ဒီရုံးမှုစာနဲ့ကျွန်တော်ကြားရချင်ပါတော့ရပ်ဘလူကဒီကအကြောင်းကြားတာပြုရင်အဲ့မှာပုံပြင်ရှိတာတော့အဲ့ကောက်ပြောမဲ့ဒီကတည်းကကောက်ပြောမဲ့ဒီကိုယ်ကြီးတယ်လေကောက်ပြောမဲ့အကြောင်းအဲ့ဒါတွေကိုလုံးကိုတောင်းတယ်လို့ကျွန်တော်ကြားကြည့်ရတာပေါ့နော
်ဟုတ်ကဲ့အဲ့တော့တခြား
ဒါကလည်းကျွန်တော်လွန်းလွန်းလပ်လပ်လှူရှားလို့မရတဲ့အခြေအနေမျိုးပေါ့ဒါပေမဲ့ကျွန်တော်တို့ဒီအမြင်မှလည်းဒီဟာဒီပေါ့နော်ဟိုဒီတော့ဒီကဥရီလည်းဒါလည်းမလျော်ကံမှုလို့ကျွန်တော်တို့ကအဲ့ဒါကိုရှင်းပြပါအဲ့ကျွန်တော်ဘာလို့ဒီလိုပေါ်ပြင်းတာဖြစ်လဲဒီလိုပေါ်ပြင်းတာကြီးဒီလိုဆိုကြလေဒီရှိရနေရဒီလိုဆိုဒီကြပြည့်ရဲ့ဒီအစိုးရအဖွဲ့ရှိရနေရတွေကျွန်တော်တို့ကတော့ဟိုဘယ်မှာဒီလိုဆိုဒီညာကသိပြဆက်ဆံမှာအဲဘယ်လိုခေါ်မလဲဘာတည်းဒီကောင်းနိုင်တာဘာခုတော့ကျွန်တော်တို့ဒီအခြေအနေကအလောင်းလွေးကွာလာတဲ့အခြေအနေမျိုးကိုကျွန်တော်တို့ခံစားရပါတ
ယ်ဟုတ်ကဲ့ကျွန်တော်နောက်တစ်ခုမေးချင်တာတကယ်ပြောမစို့ CSO တွေပါလဲခုနကပြောလို့ development တော့ဖွံ့ဖြိုးရေးအတွက်လုပ်တဲ့အဖွဲ့အစည်းလို့ရှိလို့ပဲဒီ rights ပြောနော်အခွင့်အရေးနဲ့ပတ်သက်လို့ advocacy စီယုံပြောဆိုပြီးတော့လုပ်ရတဲ့ကိစ္စတွေရှိတယ် advocacy ဆိုတကယ်တမ်းပြောရင်လွှတ်တော်လို့အစိုးရအနေနဲ့ထိတွေ့ပြီးတော့လုပ်ရတာအဲ့တော့ဘယ်လိုများလုပ်နေကြလဲ advocacy အဖွဲ့တွေက
ကျွန်တော်တို့ဝင်နေတဲ့ကျွန်တော်တို့အခုဒီသဘောဆောင်ပြကျွန်တော်လုပ်တာလေအများကြီးကျွန်တော်လုပ်ပါတာဒီကျွန်တော်တို့လက်ရှိမှာဆိုရင်ကျွန်တော်တို့ဟာလာပြီးခဲ့တဲ့လလာဆိုရင်ကျွန်တော်တို့ဒီရခိုင်ပြည်နယ်ဝန်ကြီးကိုတွားပေးတယ်ရခိုင်ပြည်နယ်မှာတောက်ကြည့်ဒီအမီးတဝိုင်းမှာရှိတယ်ဗောနတန်စင်းမြေကြီးတို့ကြာခဲ့နေတဲ့အခြေအနေတွေဒီတို့ကြာခဲ့နေတဲ့ဆက်ဆက်နေတဲ့အခြေအနေတွေကိုကျွန်တော်တို့စာပြီးသဘောဆောင်ပြင်ကြတာပါဟာလာကျွန်တော်တို့ဘုံမှာဒီဘုံမှာကိုယ်ကခါခွေးပေါ့ဘယ်လိုမှကျွန်တော်တို့ဘုံမှာဘုံမှာကိုယ်ကခါခွေးနဲ့အဲ့ဒါနိုင်ငံသားတွေတာဝန်ရတယ်ဘာလို့လဲချင်းချင်းချင်းအဲ့ဒါကျွန်တော်တို့ဒီဘောဆောင်ပြီးပြင်ကြတယ်အဲဒီလိုမှကျွန်တော်တို့ဒီဘောဆောင်ပြီးပြင်ကြပြီးပြန်လာတဲ့ပြီးတော့စိတ်မပြာခင်မှာပဲကျွန်တော်တို့အဖွဲ့အစည်းဝင်တယောက်ဘူးပေါ့နော်ဒီနေရာတို့ရရဲ့အစီအစဉ်ဆုံးဖြတ်ချက်အရာဆိုပြီးတော့ကျွန်တော်တို့ဘုံမှာ68ကာကြီးပေါ့ဆက်တူလူဘုံမှာ68ကာကြီးရဲ့အမှုပြန်ခံထားရပါတယ
်
ဒါနဲ့ကျွန်တော်တို့ပေါ်လို့နိုင်ငံသားတွေကတော့ဘာလို့ပြင်ကြတယ်နိုင်ငံသားတွေအော်ဖြူတယ်ဒီလားဖြစ်တဲ့ကျွန်တော်တို့ဒီကတူဆိုကြည့်ရတယ်ဘယ်လိုလဲဝင်ရင်းကျင်းကျင်းဆောင်ဆောင်ကအလုပ်ကိုဒီဘောတော့ဘယ်လိုစီကဥပဒေရတာဝန်ပေးထားတာတောင်းလို့လုံးလုံးနဲ့ရုပ်ရှင်များလည်းလူမျိုးပေါ်တော့ဘယ်လိုစီကဥပဒေအောက်မှာရှိတဲ့ဥပဒေတွေကနေပြီးတော့ကျော်လွန်ပြီးတော့ဘောတော့ကျွန်တော်ဒီကိုဒီဘောတော့ခန္ဓာအရေးကြီးဆိုင်မှုတွေကလက်ရှိမှာလည်းတော့ရေးဆိုင်ရတဲ့အခြေအနေတွေပါ
ဟုတ်ကဲ့ကိုရဲသိန်းဦးလေးလိုင်းပေါ်မှာခဏနေပြီးပေါ့ခင်ဗျာကျွန်တော်တခြားပင်တိုင်းဆွေးနွေးမဲ့သူတွေခေါ်ပါဦးမယ်အမတ်တေစာရှင်လက်ရဖုန်းခေါ်လို့မရသေးပါဘူးကျွန်တော်ကိုကျော်တင်အောင်ဖိတ်ခေါ်ချင်ပါတယ်ကိုကျော်တင်အောင်ကတော့ဒီ KIA ပြည်နယ်ခြေပြူတော့ဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်နေရဆိုတော့ခုနကကိုရဲသိန်းဦးကတော့ဆွေးနွေးထားပါတယ်သူတို့ကြုံရတဲ့ခက်ခဲတွေပြဿနာတွေအဲ့တော့ကိုကျော်တင်အောင်ရဲ့အတွေ့အကြုံလည်းသိချင်ပါတယ်ဒီလက်ရှိလုပ်တဲ့လူမှုရေးကွန်ရေးလုပ်ငန်းတွေပေါ့နော်ဒီလူမှုခြေပြူလုပ်ငန်းတွေမှာအာဏာပိုင်တွေရဲ့ပူးပေါင်းဆောင်မှုဘယ်လောက်ထိရပါလဲ
ဟုတ်ကဲ့ကျွန်တော်ပြင်နေမှာကတော့2019မေလလောက်မှာစတင်ပြီးတော့မှာကိုဆက်ကြည့်တယ်ကွန်ပျူတာရိုက်ရမယ်ဆိုတော့ဒေတာဒရမ်ကတက်တယ်လို့ထွက်လာတယ်ပေါ့လေကျွန်တော်2014ခုနှစ်ဘင်ဖော်မပုံကျင်ဥပဒေရအလက်ပန်ဖော်စီဒီ CFOCDO တွေကမပုံကျင်လို့ကတင်မတင်လို့ကလွတ်လပ်စွာလွတ်ပိုင်ခွင့်ရှိတယ်ဆိုတာမျိုးကိုလက်ရှိကျွန်တော်တို့ပြည်နယ်အစိုးရကမသိပါဘူးခင်ဗျဒီမှာပုံတင်ခါချင်းမရှိတော့ဖွဲ့တွေကိုမတရားဆင်းလို့တော့မဟုတ်ဘူးတတ်မှတ်တဲ့ပုံစံမျိုးတွေရှိလာတယ်အဲ့ဒီတော့ကြမလို့အဲ့ဒီဖွဲ့စည်းတွေလှုပ်ရှားမှုတွေကိုထိန်းချုပ်လို့တဲ့အမိသားမျိုးနဲ့လက်ဆောင်ဆောင်ရွက်မှတွေကိုဆဲချုပ်တင်ကုပ္ပုမိန်ဆိုတာမျိုးနဲ့စလာရတာနေအခု2018အခုလား2018မှာကြတော့ဖက်ပေါင်း fresh နာထလောက်ရှိသွားမယ်ပေါ့နော်ဆဲချက်ပဲထုတ်ထားလို့ဆိုပေမဲ့တတ်မှတ်ချက်တွေကတော်တော်များသားတို့ရက်ကလည်းအဲ့ဘာရဖြစ်လာတာတကယ်တော့မလို့လက်ရှိဒီမိုကရေစီဆိုတာလက်ထက်မှာပဲအရက်ဖက်ဖွဲ့စည်းတွေအကောင်းဖြစ်လို့တယ်လို့ဘလောက်ပဲပြောနေတည်းစီအရက်ဖက်ဖွဲ့စည်းတွေလောက်ကန်ဆောင်ရဲ့မှုတွေတော့ဒါကန်ဆက်လာတဲ့အနေထားမျိုးကိုကျွန်တော်တို့ရင်ဆိုင်ကြုံတွေ့နေရပါတယ်တကယ်ဟိုအကောင်းအောင်ပံ့ပိုးမှုဆိုတာတဲ့အရက်ဖက်ဖွဲ့စည်းတွေလောက်ကန်ဆောင်ရဲ့မှုကိုများစွာခက်ခဲစေအောင်လို့ကိုတကယ်ခါနာဒီပင်လန်းလေးရပင်လန်းလေးကိုပါစပင်လဲဆိုရကွန်ပျူတာရယူမှတာလေပါမှတာလေဟိုတယ်ခန်းလေးလာရမယ်ကွန်ပျူတာလေးဒီဘာသာရေးဆရာတာမိုင်းဆရာအောက်ဦးဒီမှာကိုနိုင်ငံရေးစီးပွားတွေမလုပ်ရဘူးဆိုတာကိုလည်းပ ီအဝင်ထုတ်ပြန်ထားတာဖြစ်တဲ့အတွက်ကြောင့်မို့ဒီတိုင်းရမ်းနေဓာတ်ချက်ပေါ်မှာမလိုက်နိုင်ဒီဖက်ဝရီတွေကအရေးကြီးရမယ်ဆိုပြီးတော့မှထုတ်ပြန်ထားတဲ့အတွက်ကြောင့်မို့လို့အခုဆိုရင်ဒါဒီကဖက်ဖွဲ့စည်းတွေကသမားဖက်ခဲတွေလောက်ကန်ဆောင်ရဖို့အတွက်
ဟုတ်ကဲ့တကယ်ပြောမဆိုတော့မြန်မာနိုင်ငံမှာ2008ဖွဲ့စည်းပုံကရှိပါတယ်2008ဖွဲ့စည်းပုံကတချို့ဝေဖန်နေပေမဲ့တချို့လွတ်လပ်ခွင့်နေနောက်တစ်ခါ CSO နဲ့ပတ်သက်လို့လှုပ်ရှားခွင့်နေလည်းရှိပါတယ်နောက်တစ်ဖက်မှာပြည်အောင်စုအစိုးရဆိုတာလည်းရှိတော့ဒေသနာအစိုးရကသီးခြားညွှန်ကြားချက်တွေနဲ့ထုတ်တာကိုပြည်အောင်စုအစိုးရဘက်ကတိုင်ကြားတာမျိုးတွေပါတယ်ရောကိုကျော်ထောင်တို့ဘက်ကလှုပ်တာမရှိဘူးလား
ကျွန်တော်တို့လှုပ်ပါတယ်ခင်ဗျာလက်ရှိနိုင်ငံသားခွင့်ရတရားကျွန်တော်တို့အခိုင်အမာကျွန်တော်တို့ပြည်民ဖော်ပြခွင့်လို့ရှိတယ်ရေစုစီဥပဒေမှာတောင်မှဒီလို48လာကြီးကျတဲ့တောင်းကြပြီးတော့မှကျွန်တော်တို့လည်းမပါဘူးငါကအစိုးရစီကလည်းလည်းတွင်ရှိတယ်ဆိုတော့လက်ရှိဒီတဲ့ဥပဒေတွေကိုချုံလွန်နေတော့ဒီတန်ထရာဥပဒေဖြစ်တဲ့အတွက်တောင်းမလို့ကိုဒီ15ရက်ဒီပြင်ပြီးတော့မှဒီနယ်ဆိုရကွန်ပျူတာပါမှာလောရမယ်ဆိုတာဒီကိုဖြေလျှော့ပေးဖို့တောင်းဆိုထားပြီးနဲ့လက်ရှိကျွန်တော်တို့အရက်ဖက်ဖွဲ့စည်းတွေကိုဒီနယ်ဆိုရကတလားတော်ပါပြီပြေဆုံးခွင့်မပေးပါသေးဘူး NGO ဒီကိုတော့ဒီလာဆက်နေရနေမှာအခုဘာလဲဆက်နေနေမှာပြေဆုံးခွင့်ပေးရဆိုပေမဲ့လည်းဒါဒီကိုဖြေလျှော့ပေးမှုမရှိတဲ့နဲ့ဒါဒီကိုပဲလိုက်လာရမယ်ဒါပြင်အဖွဲ့ဒီကိုနိုင်ငံရေးနဲ့မဆက်သက်ပါဘူးဆိုတော့လက်မှတ်တွေကိုမြို့နယ်အထူးသဖြင့်ဦးစီးခါနာကလက်မှတ်ထုတ်ခိုင်းတာတွေပါဖြစ်လာပါတယ်
နိုင်ငံရေးနဲ့မပတ်သက်အောင်ဆိုတော့ဘယ်လိုမျိုးနိုင်ငံရေးနဲ့မပတ်သက်တာနိုင်ငံရေးနဲ့မပတ်သက်အောင်ဆိုတော့ပြန်မေးကုန်မထုတ်ဘူးလားဘယ်လိုနိုင်ငံရေးနဲ့မပတ်သက်ရလဲပြောမယ်ဆိုရင်တော့ဒီလူမျိုးလုပ်ငန်းလုပ်နေရတယ်နိုင်ငံရေးလုပ်တာပါပဲ
ဟုတ်ကဲ့မေးကုန်ထုတ်ပြီမဲ့လေဒါကအထူးသဖြင့်ဦးစီးခါနာကတော့ဒီနယ်ဆိုရာဖွဲ့ရဲ့ဒီလိုမျိုးကြာချေရထုတ်ပြန်ထားတဲ့ပုံပါပဲသူတို့ကနေလုတ်ကိုဆောင်ရရတယ်အဲ့ဒီကြောင့်မို့လို့ဒါဒီကိုခုစချက်ပေးရမယ်ဆိုရင်တော့နိုင်ငံရေးနဲ့မပတ်သက်ပါဘူးဆိုတော့ဟိုတပ်ခံဟိုစလက်မထူးပေးမှုတွေကိုသူကတောင်းဆိုတာဖြစ်တဲ့အတွက်ခုအဖွဲ့တွေကတော့ဒါဒီကိုမလုပ်တော့ဘဲနဲ့ရပ်ခိုင်းလိုက်တယ
်
ဒီတမယ်ခွင့်ရေးပိုင်းဆိုင်ရာမျိုးသမီးခွင့်ရေးပိုင်းဆိုင်ရာလုပ်လို့နိုင်ငံရေးဘောလို့အရက်တက်တရားနားလို့ပြီမဲ့သူတွေကတော့ဒီအပေါ်မှာနားလည်ခွင့်ပြုခြင်းမရှိပါဘူးခင်ဗျ
ဟုတ်ကဲ့ခုနကနိုင်ငံရေးနဲ့မပတ်သက်အောင်ဆိုလက်မထိုးခိုင်းတာပြည်내အစိုးရလားပြည်ထောင်ရေးလားဘယ်ရလဲခင်ဗျာ
ဒီကြေးရောက်ကထိုးဆိုတော့ညာလဲသူတို့ကတော့ဒီ2018ဩဂုတ်လ28ရက်နေ့ပြည်내ဒေသဖွဲ့အစည်းအဝေးညွှန်ကြားချက်နဲ့ဟိုဒီတန်တရာညွှန်ကြားချက်ရဆိုပြီးတော့မှဒါသူတို့ကနေပြီးတော့မှအခုအဲ့ကတော့ CD ကရော NGO ရောကိုအခုလက်ရှိအဲ့ဒီပုံစံနဲ့ကိုက်တယ်လို့ဆောင်းနေတာလေခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကိုကျော
်ဒီဒီဟိုတယ်ဒီဟိုကာရိုက်ခမဒီကတော့ဘလုံးမကိုဒီဟိုကွန်မရှင်မပါရင်ငါရဲမှုတွေမရှိတော့တဲ့အတွက်ကြောင့်မို့လို့ကိုလက်ရှိဒီနယ်ပြင်မှာဆိုရင်တော့လုတ်ကင်ရတဲ့အနေအထားတော်တော်လေးကိုခက်ခဲဖြစ်ကုန်ကြပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုကျော်ထင်အောင်ကြီးလီလိုင်းပေါ်မှာခဏနေပြောပါအောင်ခင်ဗျာကိုရဲသိန်းဦးလည်းလီလိုင်းပေါ်မှာခဏနေပြောပါအောင်ကျွန်တော်မတ်တေသာရှင်လက်ကြီးလီလိုင်းပေါ်ရောက်နေလို့ပါမတ်တေသာရှင်လက်ကြီးကလည်းလမ်းပေါ်မှာဖြစ်နေတော့ကျွန်တော်အားနာပါတယ်မတ်တေသာရှင်လက်ကြီးကြားပါလားခင်ဗျာ
ဟုတ်ကဲ့
မတ်တေသာခုနကပြောသွားကြတဲ့အထက်မှာ NGO တွေကြုံရတဲ့အခက်အခဲအဓိကတော့ CSU တွေပြဿနာမှတ်ပုံတင်မရှိလို့အာနာပိုင်းနဲ့ဆက်ဆံရေးအခက်အခဲတွေကြုံနေရတယ်ဆိုတာသူတို့အလေးထားပြီးပြောသွားတယ်မတ်တေသာရှင်လက်ကြီးအနေနဲ့လည်းအခုဒီ AACDC ဒီမှာလုပ်နေရဆိုတော့လက်ရှိကြုံနေရတဲ့ CSU တွေအခက်အခဲဆိုရင်ဘာပြောမလဲခင်ဗျအ
ဲတော့ဒီမှာပုံတင်နေစားအလီလောက်ခရေကဒီရက်သက်ဖွဲ့စည်းတွေကဒီ voluntary ကိုတော့မဖြစ်မနေအမှတ်ပုံကျင်းမှာမဟုတ်ဘူးမတင်လဲရတဲ့ပုံစံမျိုးကိုရထည့်ကြောင်းလိုက်ထားတာဆိုတော့တို့လည်းဒီပေါ်မှာတော့အရင်ကိုကြိုးစားခဲ့တယ်အဲတော့ရက်သက်ဖွဲ့စည်းအောက်ခြေအင်းမှာဒီမှတ်ပုံတင်တဲ့ကိစ္စဒီ you know ဆိုခက်ခဲဖြစ်ခဲ့ပေါ့နော်အခုလဲဒါမတင်လဲရတယ်ဆိုတော့မတင်ကြအောင်ဒါပေမဲ့နောက်ပိုင်းမှာတော့ဘာဖြစ်လာလဲဆိုတော့ဒီနှစ်ပိုင်းအတွက်ကိုပဲဒီမှတ်ပုံတင်မရှိရင်အရာမတွန်းဘူးပေါ့နော်ဒီဖွဲ့စည်းအတိမမကြည့်တဲ့ပုံစံမျိုးဒီအနာပိုင်းတစ်ခါပုံစံလောက်လာရှိရင်အခုကတော့တို့ဆက်နေတာပြောရမယ်ဆိုတော့ဒီနှစ်မှာဒီမှာလက်တော်ကိုအရင်ကလိုပဲပေါ့နော်တို့အခုရေပို့သားပြုပြီးတော့ဒီဥပဒေပြင်ဆင်ရေးအတွက်တို့ကခွင့်တောင်းနေခွင့်တောင်းတဲ့အခါမှာဒီလက်တော်ကမပုံတင်ရှိတာမပုံတင်ရှိတဲ့အခွင့်အရေးကိုပဲဝင်ခွင့်ပေးမယ်အတွက်ပုံစံမျိုးပေါ့နော်ဒါမျိုးစကားပြောလာတယ်အဲဒီမှာတော့လေကိုကြီးကအခွင့်အရေးဒီမပုံရှိတဲ့အခွင့်အရေးမပုံတင်ကိုတင်ပေးလိုက်တယ်တချို့တွေကမရှိဘူးမရှိတဲ့အခွင့်အရေးကတို့မရတဲ့ပုံစံမျိုးပြောလာတာလို့ပြောရတယ်ဒါပေမဲ့ဒီနေ့အတိအမှန်တော့မပုံတင်အရေးကြီးတယ် ချိုးရတာပါအဲ့လေပြောရဲဆိုရင်လည်းမပုံနေမရှိရတာကိုယ်ဒီအဖေမခံအောင်ဆိုတာမျိုးပေါ့နော်ဒီအဆက်ဆက်မလုပ်ကြအောင်ဒါမျိုးတွေကဘာဖြစ်လာလဲဆိုတော့ဒီအဖွဲ့အစည်းတွေကမပုံတင်ကိုတင်ရမယ်ဆိုတဲ့ပုံစံမျိုးပေါ်ပေါက်လာတယ်ဒါပြင်ဒီကကိုယ်ချက်ဆိုပြောရဲဒီဝင်ကြီးတုတ်ပေါ့နော်ဝင်ကြီးတုတ်ဒီကဒီရက်ကအဖွဲ့အစည်းပေါ်မှာနားလည်ဝင်စော်လို့ရအောင်ရတယ်ဒီရက်ကအဖွဲ့အစည်းကိုပြိုင်ဘက်တွေလိုမျိုးနောက်ချင်းချောက်တဲ့အနေတွေလိုမျိုးမြင်နေရဥမာပြောရရင်ဒီတရားပြည်ဝင်ကြီးတုတ်မှာဆိုရင်ဒါတိမတတဲ့ကဒီကဘွယ်စီနဲ့ဒါပြဿနာရဖြစ်ခဲ့တယ်ပေါ့နော်ဒီ15ရက်တာကြိုပြီးတော့အတောင်ကြရမယ်ဘယ်ဘွယ်စီကိုအသေးစိတ်ကိုသိရမှာပေါ့နော်ဒီအာဒီဘွယ်စီမှာဘလောက်ဝေကုန်တော့လဲဆိုတာဆိုတော့အဲ့လိုမျိုးကိုသူကသူ့တင်ခိုင်းတယ်ဆိုတော့ဒါကဒီခေါ်တော့ဒါလွတ်လပ်သွားလို့ရှားနေကြတဲ့အရက်ဘွယ်စီကအောက်ချီမှာတကယ်ဝက်ခဲတွေသွားစီပါတယ်အဲနောက်နာမည်တင်ကြမှုနဲ့ကျိုးနေစနစ်ကိုပြန်ပြီးအသက်သွင်းနေတယ်မှာဟိုပုံမျိုးတစ်ခဲသေးတဲ့အချိန်ကြီးတွေအတုံးပုံနေတယ်ဒီညချတဲ့တင်ကိုဆောင်းလို့ရရတယ်ပေါ့နော
်ဟုတ်ကဲ့အဲ့တော့တစ်ဖက်မှာမှတ်ပုံတင်ရေးတွေမြန်မြန်ဆန်ဆန်ဖြစ်လာဖို့ကိုစူးစမ်းလို့မရနိုင်ဘူးလား
မတော်ကင်နာကတော့လက်ရှိမှာအခုမှပြောရင်တော့ကိုယ်ပိုင်ဖွဲ့စည်းဆိုရင်တော့ကတော့ဝန်ကြီးဌာနရဲ့ထောက်ခံစာယူရတယ်။အဲဝန်ကြီးဌာနပဲဝန်ကြီးဌာနလည်းကြောင်းဒီကိန်းဝန်ကြီးဌာနဖြစ်ပါတယ်။ကျွန်တော်တို့ဖွဲ့လုပ်တဲ့လုပ်ငန်းနဲ့ဆက်စပ်တဲ့ဝန်ကြီးဌာနဒီကိန်းဝန်ကြီးဌာနအဲ့တော့ဒီကိန်းဝန်ကြီးဌာနရဲ့ဟိုအားမေ့ချက်ကိုထောက်ပြနေတဲ့ဖွဲ့စည်းကိုဒီကိန်းဝန်ကြီးဌာနထောက်ခံတက်ပေးပါမလား။ဒါကျွန်တော်တို့ဆိုရင်ကျတော့ဆိုတော့ဒါကနှစ်စဉ်နှစ်တိုင်းဒီကိန်းဝန်ကြီးဌာနကိုကျွန်တော်တို့ရဲ့လုပ်ငန်းစဉ်တွေကိုတင်ပြရတယ်၊ဘတ်ဂျက်တွေကိုတင်ပြရတယ်။တင်ပြတာဟုတ်ပါပြီ။ကျွန်တော်တို့လုံခြုံရေးကိုဘယ်လောက်ရှိဒီဖွဲ့စည်းရဲ့လုံခြုံဒီကြောက်စင်းလုံးကြောင့်ဘယ်လောက်ဖြစ်ကားကိုတိုင်နိုင်လဲဒါရီကမတည်ကြဘူးအဲ့တော့ကျမတို့ကမတင်ဖို့ရွေးချယ်ခဲ့ရပေါ့နော်တင်ရင်လည်းကျမတို့ရမယ်လို့လုံးဝမတင်တော့ဘူးဘာလို့လဲဆိုတော့ပြည်ဝင်ဦးဆောင်တဲ့အားနည်းချက်တွေနဲ့အဲ့တော့ဝေဖန်ထောက်ပြနေတဲ့အဖွဲ့ဖြစ်တဲ့ကြောင့်ပြည်ဝင်ဦးကြီးကထောက်ခံချက်ပေးဖို့ဆိုတော့ဘယ်လိုမှမဖြစ်နိုင်ဘူးဒါဒီလိုအဖွဲ့ကြီးတွေကလူခွင့်ရေးအဖွဲ့ကြီးကအဓိကဖြစ်တယ်ဒါအဲ့ဒီအဖွဲ့ကြီးတွေဒီလိုခွင့်ရေးအဖွဲ့ကြီးကအဓိကဖြစ်တယ်ဟုတ်ပြီလား
ဟုတ်ကဲ့ခင်ဗျမတ်တေသာရှင်လေးကျေးဇူးပါခင်ဗျကျွန်တော်တို့ရှင်တူရောက်နေလို့ဖိတ်ခေါ်ပြစီကိုတန့်စင်နဲ့ကိုတန့်စီကတော့ဇာနီမြမအဖွဲ့ရပါကိုတန့်စင်အခုဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ဆွေးနွေးမေးမြန်းလို့ရပါတယ်ကိုတန့်စင်ကြားပါလားကိုတန့်စင်ကြားပါလားကိုတန့်စင
်
ဟုတ်ကဲ့ကိုတန့်စင်ပြောပါခင်ဗျဆွေးနွေးလို့ရပါပြီဟုတ်ကဲ့ဟုတ်ကဲ့ကိုတန့်စင်ကြားပါပြီဟုတ
်ကဲ့ကျွန်တော်မင်းကျင်လာတဲ့ဟိုသိကျင်လာလေးတခု
ကဟုတ်ကဲ့
အဲ့ဒါတော့ပုံတိုင်းပေါ့ရန်ကုန်တိုင်းကျွန်တော်တို့ဒီရပ်ဘက်အဖွဲ့ကြီးတွေနဲ့ဆိုင်တဲ့ကျွန်တော်တို့ဝင်ကြီးပေါ့နော်ဟုတ်ကဲ့
ဟုတ်ကဲ့
ဝင်ကြီးကိုကျွန်တော်တင်ပြဖို့ပါတယ်ရပ်ဘက်အဖွဲ့ကြီးတွေကိုအစိုးရအဖွဲ့တွေတက်လာတဲ့နောက်ပိုင်းမှာတနည်းတစ်ချိန်တော့မှပုံမှန်မတွေ့ပါဘူးတနည်းတစ်ချိန်တော့မတွေ့တဲ့အခါကျတော့ကျွန်တော်တို့ကတွေ့ကြုံမှုကိစ္စကိုတင်ပြပါတယ်ပြီးတော့ကျွန်တော်တို့ရပ်ဘက်အဖွဲ့ကြီးတွေရဲ့မှတ်ပုံတွေစီးရင်းကဒါကြရဒီဥဒေဥဒိဌာနမှာအတိအကျရှိပါတယ်ကျွန်တော်တို့ဒီနေ့တခါလဲကျွန်တော်တို့အတင်းပွင့်နဲ့ပတ်သက်ပြီးကျွန်တော်တို့ဥပဒေနဲ့အစီအစဉ်အရာတွေတင်ရပါဒါပေမဲ့တွေ့တိမှုဒါအားနေတဲ့ကကြတော့အကျိုးရကိုကျွန်တော်တို့ကအသေးစီးရနေပြီးတော့ဒီနေ့ဖြစ်နေတဲ့လူမျိုးရေးအခြေအနေစီးပွားရေးအခြေအနေနိုင်ငံရေးအခြေအနေတင်ပြဖို့အလိုအခွင့်အရေးလဲပါတာကိုတွေ့ရပါအဲ့ဒါလေးပ
ါဟုတ်ကဲ့ခင်ဗျကျွန်တော်မတ်တစ်စာကိုပဲပြန်မေးချင်ပါတယ်မတ်တစ်စာအခုတကယ်တမ်းပြောမယ်ဆိုရင်ဒီမိုကရေစီအတွင်ကူးပြောင်းရေးမှာဒီရပ်ဘက်လူမှုဖွဲ့စည်းတွေရဲ့အားကောင်းခိုင်မာမှုဟာဒီမိုကရေစီတကယ်ဖွံ့ဖြိုးဖို့အတွက်အဓိကအကြောင်းရင်းတစ်ခုလည်းပါဖြစ်ပါတယ်အဲ့တော့လက်ရှိအစိုးရအနေနဲ့ဒီ CSO တွေဖွံ့ဖြိုးရေးအတွက်ဘယ်လောက်ထိဆောင်ရွက်နေရလို့ထင်ပါလဲဘယ်လောက်ထိဆောင်ရွက်နေရလို့မြင်ပါလဲအာ
တော့အခုတော့ပိုင်းတုံးတက်လာရေးဒီတော့အားလုံးကြီးနေကြလားကြောက်တာသွင်းပေါ်ရတယ်အများကြီးအဲကျွန်တော်ရက်ဖက်အချင်းချင်းလိုက်သွင်းရတာပေါ့နော်ဒီပြိုင်ဘက်ဒီလိုမျိုးနောက်မလို့အတော်ဦးဒါပြည်သူတိုင်းရိုက်အဲချိတ်ဆက်တဲ့အစိုးရအနေနဲ့ပြည်သူကြီးအတိုင်းဒီမန်ဒိတ်လို့ပြောတဲ့ဒါမဲဆန္ဒရရှိထားတဲ့ legitimacy ဒီအဲဒါမျိုးရရှိထားတဲ့အတော်အစိုးရတိုင်းရိုက်ပေါ့ဆိုတော့ရက်ဖက်ဖွဲ့စည်းမလို့အတော်ဦးဆိုတာမျိုးတော့ပြောလာတာစဉ်းစားနေကြတာတော့တွေးရတဲ့သဘောဖြစ်နေတယ်ဆိုတော့ရက်ဖက်ဖွဲ့စည်းကသွားလို့ဒါတီတူရဲတီတူဖွဲ့စည်းဖြစ်တယ်တီတူတွေပဲဖြစ်ပါတယ်ဆိုတော့ဒါကတီးတဲ့အခြားသောဖွဲ့စည်းမဟုတ်ဘူးတီတူတွေတဲ့ကတီတူဖွဲ့စည်းတဲ့ကောင်တို့မှတို့ဒီတီတူဖွဲ့စည်းလေးတွေရဲ့အာဒီရှိမှုနဲ့နောက်တီတူအတန်အောင်နားထောင်ခြင်းလဲဆိုရင်တကယ်ရပ်ဖွဲ့စည်းတွေကတီတူတွေတဲ့ကတက်ကြွလှူရှားတဲ့တက်ကြွတီတူတွေဖြစ်တယ်သူတို့ရဲ့အတန်အောင်နားထောင်လာအရင်ဒီအိုးအောက်ခြေတီစဉ်းစားမလိုပဲနဲ့တိုင်းရိုက်ဟိုနားထောင်လို့ရတဲ့အခြေအနေအများကြီးရှိတယ်ဒါကိုအဲတို့တို့အဲ့ဒီပတ်ပေါ်တော့တမန်မြင်လာတော့ဒီသူတို့လည်းပါတီအနေနဲ့အဲနိုင်ငံတကာဝင်ဆောင်ကိုစူးစမ်းနေကြတဲ့အချိန်မှာဒီအရက်အဖွဲ့ကြီးတက်ဖို့အာယုံမလိုက်မနဲ့နိုင်ဘူးလို့ကျွန်တော်မြင်ရတယ်။အဲဒီဘက်အဖွဲ့ကြီးအစံမျိုးတီးကြနားထောင်ရတဲ့အခြေအနေတွေသူတို့မလုံနိုင်ဘူး။အဲဒီ process ကိုအခြေခံတဲ့အာပြည်သူတွေကို consultation အောင်မှတိကျမလုပ်နိုင်တဲ့အခါမှာအရက်အဖွဲ့ကြီးရဲ့အခက်အခဲကစဉ်းစားဖို့ကျွန်တော်ဝေးရပေါ့နော်။
ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုရက်သေးဦးမေးချင်ပါတယ်ခင်ဗျာကိုရက်သေးဦးခုနပြောမယ်ဆိုရင်အရပ်ပတ်လူမှုဖွဲ့စည်းတွေကဟိုးအရင်ဒီဖိနှိပ်ခံရတဲ့ချုပ်ချက်ခံရတဲ့အစိုးရလက်ထက်ထဲမှာတွေကရောက်အောင်လုပ်ခဲ့ကြတာပဲလေအခုတချို့အခက်အခဲတွေခုနပြောတယ်မြင်နေရတယ်အဲ့တော့ဒီအခြေအနေတွေကိုကြော်ပြီးတော့ကောအရပ်ပတ်ဖွဲ့စည်းတွေဖွံ့ဖြိုးအားကောင်းလုပ်နိုင်မဲ့အခြေအနေရောရှိလားအခုအစိုးရလက်ထက်မှာ
ဒီကောင်လုံးဝအခြေအနေရှိလားဆိုတော့အဲ့တော့ကျွန်တော်တို့ကအခုအားတော့ကျွန်တော်တို့အလှည့်အပြောင်းပေါ့အလှည့်အပြောင်းပါပါလို့ဆိုတော့ပေါ့နော်သူ့ဆုံဆွေးနွေးတဲ့လမ်းကြောင်းကိုကျွန်တော်တို့ကြွားတာအရင်ကလောက်တာတော့သူ့ဆုံဆွေးနွေးခြင်းမရှိတော့ကျွန်တော်တို့ကရုပ်ဆက်လူခွဲပြီးပြီတော့ကျွန်တော်ကလုပ်တယ်အရင်ကလောက်တဲ့ပုံစံကကျွန်တော်တို့ကပြောတာပေါ့နော်အော်ပြောတယ်ဝင်းလို့ပြောတယ်တော့ခောက်တယ်အဲ့လိုလုပ်တယ်အဲ့တော့အခုကသူ့ဆုံဆွေးနွေးပြီးပြောနေတဲ့လမ်းကြောင်းကလည်းပြန်လက်ပြန်ဆုတ်တာပေါ့ဒီမှာကျွန်တော်ညင်တာကျောက်ထုတ်သွားတယ်။ကျောက်ထုတ်သွားပြီးတော့ခေတ္တကအခုဒီမှာပုံနေစီမားတာရောကသူတွေဟာမျိုးတွေဖြစ်တယ်။ဒါဖြစ်တဲ့အခါမှာတပြင်းတန်းဆက်လို့ဒီမှာလည်းပြင်းတဲ့တစ်ခုတစ်ခုကမတူကြဘူး။အဲ့တော့ကျွန်တော်တို့ဆိုလည်းပဲဒါပြင်းတန်းတစ်ခုလည်းမပါဘူးဆက်ပြီးဆက်တာတော့မန္တလေးတိုင်းဆိုလည်းလူမျိုးရင်းကြီးအရှိမမီဘူး။နော်။ဘယ်လိုမျိုးမရှိတော့ဘူးဒီရောက်တာပဲအကုန်လုံးကင်သွားတော့မန္တလေးတိုင်းရဲ့အခြေအနေ။တခြားပြည်နယ်မှာတော့တော့ဘူးမျိုးလူမျိုးရင်းကြီးရှိတယ်။ဒါပေမဲ့မန္တလေးတိုင်းမှာဆိုရင်အဲ့လိုဟိုဆောင်ကြီးတို့ဘာလို့ပေါ်နေပါလဲအဲ့ွက်တွေဆိုရင်ဟိုနာမည်ပြင်ပြီးတော့တိုင်းအတွင်းမှာမှတ်ပုံတင်တာပဲဒါပေမဲ့အဲနာမည်ပြောင်းခိုင်းတာကိုနာမည်ပြောင်းပြီးတော့ပြင်ပေးပါဆိုအဲ့ဒါမျိုးတွေရင်ခံရဘာလို့လဲဆိုတော့ဟိုအဲ့ဒီဆောင်ကြီးဘာလို့ပါရင်ဒါသူကပေါ်နေအစိုးရခဏတွေအစိုးရလုပ်ငန်းတွေဝန်ဆက်ဖက်တယ်အဲဆိုတော့အဲဒီလိုဟိုမျိုးတွေကသူကအဲ့လိုကြောက်ပြီးတော့
ဟုတ
်ကဲ့အပြည့်အစုံနာမည်ကြီးပါပြင်လို့ရှိပါတော့ဒီနာမည်ပြင်ပေးမှဒီလိုဥပပုံတွေထုတ်ပေးမှာမျိုးအဲ့လိုဆိုကျွန်တော်တို့ဘာလို့ဒီကျွန်တော်တို့ကတော့ခုလိုလက်ရှိမှာတော့ရပ်တည်တယ်ပေါ့နော်ရပ်တည်လို့ဟောရတော့တော့ရပ်တည်ပြီးတော့လုပ်နေကြတယ်ဒါပေမဲ့ဒီသူ့ဆိုကျွန်တော်တို့ဒါဆေးချက်တယ်လို့ပဲကျွန်တော်တို့ကယူယူကတော့ရပ်တည်ချက်ကိုလာချေပါတော့ဒီတော
့ဟုတ်ကဲ့ကျွန်တော်စက္ကန့်လောက်ပဲချိန်ရတော့လေခင
်ဗျဒီကတော့ဒီလိုစီအောင်လို့အနည်းငယ်တောင်းကလုပ်နေရပြီးတော့မှဆက်မယ်ဥပဒေပေါ်မှာ66ကြပြီးပါတော့ဆွဲလာတယ်ဆိုတော့ပေါ်တော့ပြာပြီးတော့ဒါရှိလာတယ်လို့ကျွန်တော်တို့အဲ့လိုတုံးတ
ာဟုတ်ကဲ့ခင်ဗျာကျွန်တော်ဒိုင်ရိုက်လီလိုက်အစီအစဉ်ချိန်ဆသွားလို့ပါပေါဝန်ဆွေးနွေးပြတဲ့ကိုရဲသိန်းဦးကိုကျော်ထင်အောင်မတ်တင်စာရှင်လက်ရည်နဲ့တော်ရှင်နေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်ဒိုင်ရိုက်လီလိုက်အစီအစဉ်ဒီမှာပဲကျန်တာကိုပြပါ
ကိုသားညိုဦးစီစဉ်တင်ဆက်တဲ့ဒိုင်းလေးလိုက်ဆွေးနွေးခန်းကိုကြားခဲ့ရပါရှင်အခုတော့ကြန့်ရှိနေတဲ့အချိန်တွင်တင်အချင်းချုပ်ကိုမတင်ငင်ထိုက်ကပြောပြပေးပါဦးရိုဟင်ဂျာမွတ်စလင်တွေအပေါ်ကြမ်းကြုတ်ရက်ဆက်တဲ့ကြမ်းဖက်မှုတွေကိုကြီးကြပ်ခဲ့ကြသူတွေအဖြစ်ဆွတ်ဆွဲခြင်းနဲ့မြန်မာစစ်တပ်ထိတ်တန့်ရရှိခြင်း၅ဦးကိုဩစတြေးလျကဒီကနေ့အင်ကာနီမှာခီးသွွာလာခွင့်နဲ့ဗန်နိုင်းဆန်ရဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်လိုက်ပါတယ်ဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောဗိုလ်ချုပ်မောင်မောင်စိုးဗိုလ်မှူးချုပ်တန်းဦးဗိုလ်မှူးချုပ်အောင်အောင်ဗိုလ်ချုပ်ခင်မောင်စိုးတို့ကိုဒဏ်ခတ်ပိတ်ဆို့မှုချမှတ်ကြောင်းထုတ်ပြန်လိုက်တာပါပြည်ထောင်ခတ်ခံရတဲ့ပုံကိုယ်တွေနဲ့ငွေကြေးဆိုင်ရာပတ်သက်ဆက်နွယ်မှုလုပ်တဲ့ကုမ္ပဏီတွေကိုဒေါ်လာ1,300,000ဒဏ်ကြေးဆောင်ရမှာဖြစ်တယ်လို့လူပုဂ္ဂိုလ်တွေအနေနဲ့တော့ထောင်ဒဏ်10နှစ်ချခံရမယ်လို့လည်းဖော်ပြထားပါတယ်ရှင်အမေရိကန်ချေဆိုင် sorry တင်ထောင်ဂျမဲခါရှိုဂီကိုတပ်ဖြတ်မှုကကြိုတင်ကြံစီမှုဖြစ်ပြီးဒီကိစ္စအတွက်ညွန်ကြားစစ်ခိုင်းသူအပါအဝင်တာဝန်ရှိသူအလုံးကိုအပြစ်ပေးအရေးယူရမှာဖြစ်တယ်လို့တူရကီသမ္မတရစ်စစ်ထေရဲ့အာရူဝမ်ကဒီကနေ့အင်္ဂါနေ့မှာပြောဆိုသွားပါတယ်တူရကီနိုင်ငံအစ္စတန်ဘူးမြို့က sorry ကောင်စစ်ဝင်ရုံးကိုကာရှိုဂီမတော်ခင်တရက်ကဆလို့ဘာတွေဖြစ်ခဲ့တယ်လဲဆိုတဲ့အသေးစိတ်ကိုသမ္မတအာရူဝမ်ကဒီကနေ့လွှတ်တော်မှာပြောဆိုခဲ့တာဖြစ်ပါတယ်ရှင်တဲ့ရင်ချင်းချုပ်ကမတင်ထိုက်ကြညာပေးခဲ့တော့ပါဒီညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကမဆူမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ် VOA American အသံမှနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီထိလိုင်းဒိုမီတာ24 kHz 13.33 ညလိုင်းဒိုမီတာ40 kHz 9440လိုင်းဒိုမီတာ51 kHz 9809နဲ့လိုင်းလမီတာ190 kHz 1905တို့ကနေဖန်ယူနာဆင်နိုင်ပါတယ်တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်ကျမနှင်္ဂလာပ
This program has come to you from the Voice of America, Washington.